Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင်။ VOA American အသံရဲ့2022ခုနှစ်မေလ25ရက်ပုံထုံးနေ့မနေ့ပိုင်းစီစဉ်တွေကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါပြီ။တိုင်းဒေသ30 40 48 50အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဖန်ယူနိုင်ပါတယ်။ကျွန်မလောင်လာပါ။အခုညဘက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။ဒီနေ့ဗုဒ္ဓနေ့မနေ့ပဲသတင်းတွေကိုသတင်းတွေကိုတော့မတ်တင်ဂီထိုင်းနဲ့အတူကျွန်တော်ဇော်မိုးစော်တို့ကတင်ဆက်သွားမှာဖြစ်ပါတယ်။ရုရှားတပ်တွေကယူကရိန်းအရှေ့ဘက်ဒုံဘက်ဒေသကိုအပြင်းအထန်ထိုးစစ်ဆင်နေပါတယ်။အော့ဖ်ကမ်မှာအမျိုးသမီးတွေအပေါ်တင်းကြပ်ချုပ်ချယ်တဲ့မူဝါဒတွေကိုပြန်လည်ပြင်ဆင်ဖို့လုံခြုံရေးကောင်စီကတောင်းဆိုလိုက်ပါတယ်။အမေရိကန်ပြည်အောင်စုတက်ဆက်စ်ပြည်နယ်ကကြောင်းတစ်ခုကိုတနတ်သမောင်းဝင်ရောက်ပစ်ခတ်တဲ့အတွက်ကလေးတွေသေဆုံးသွားပါတယ်ခင်ဗျာ။အဲ့ဒီလိုသတင်းတွေကိုနောက်ဆုံးရသတင်းတွေကိုဥစွာတင်ဆက်ပေးမှာပါခင်ဗျာ
။ကောင်းပါပြီရှင်။တရုတ်နိုင်ငံအနောက်တောင်ပိုင်းစီချွန်ပြည်နယ်ကနေမြန်မာနိုင်ငံမန္တလေးတိုင်းနဲ့ဆက်တွဲထားတဲ့ယထာလန်တဲ့ပိုင်းတစ်ခုကိုဖွင့်လှစ်လိုက်ပြီးဆိုတဲ့သတင်းမှကြားမှာကတော့
လင်းချမ်းပြည်နယ်မြေခမ်းလိုင်းရှိတယ်။လင်းချမ်းမြေခမ်းလိုင်းလို့ပြောမှာသွားလို့သွားပြီးမန္တလေးကိုကားနဲ့နေတယ်လို့သွားပါပါချင
်းချင်းရွှေဟော်နယ်ဆက်ကုန်းတဲ့များအတင်းရဲ့တာဝန်ခံမှအပြည့်စုံကတော့နောက်ပိုင်းမှကြားမှာပါ။ဒါအပြင်မွန်ပြည်နယ်ပေါင်မြို့နယ်ထဲမှာလေးစင်းနှောင်းတိုက်ခတ်လို့နေအိမ်တရာလောက်ပျက်စီးသွားတဲ့သတင်းထိုင်းနယ်စပ်လိုက်ကတခုထဲမြန်မာ25ဦးနဲ့လူပွဲစားတွေဖမ်းဆီးမိတဲ့တဲ့နဲ့ရုရှားရဲ့ပိတ်ဆို့မှုကြောင့်ဆင်းရဲတဲ့တိုင်းပြည်တွေမှာဆန္ဒရိပ်ကရှာပါလာတဲ့အပေါ် EU ရဲ့ကြိုးပမ်းချက်ကိုလည်းထုတ်လွှင့်သွားဖို့ရှိပါတယ်။တခါအပတ်စဉ်ကဏ္ဍတွေမှာတော့အမေရိကန်နိုင်ငံရဲ့ကမ္ဘာတလောခီသွားစားတဲ့အစီအစဉ်တွေကိုထုတ်လွှင့်တင်ဆက်သွားဖို့လည်းရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့မနက်ဖက်နောက်ဆုံးရသတင်းတွေကိုကုဇော်မိုးချွန်နဲ့မတင်ငီထိုက်တို့ကပြောပြပေးပါရှင်
။ယူကရိန်းကိုကျူးကျော်တိုက်ခိုက်မှု3လရှိလာတဲ့အချိန်မှာပဲယူကရိန်းအရှေ့ပိုင်းဒုံဘက်ဒေသမှာမကြုံဘူးလို့အောင်ပြင်းထန်တဲ့ထိုးစစ်ကိုရုရှားကတိုက်ခိုက်နေကြောင်းယူကရိန်းစစ်တပ်ကပြောဆိုပါတယ်။ရုရှားတပ်တွေဟာအရှေ့ဘက်စစ်စင်ရဲ့နယ်မြေကိုထိုးစစ်ဆင်နေပါတယ်။ထိတ်တိုက်ရင်ဆိုင်ထားတဲ့ကျွန်တော်တို့တပ်တွေရှိရာနေရာတွေကိုအပြင်းအထန်ပစ်ခတ်တိုက်ခိုက်နေပါတယ်။ဒုံဘက်စစ်စင်ရဲ့ဒေသမှာအပြင်းထန်တိုက်ခိုက်နေရပါတယ်လို့ယူကရိန်းတပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကပြောဆိုခဲ့ပါတယ်။ရုရှားတပ်တွေကစီဗာဒိုနစ်ကိုလက်နက်ကြီးနဲ့အပြင်းထန်ပစ်ခတ်တိုက်ခိုက်တဲ့အတွက်မြို့ဟာပျက်စီးသွားခဲ့ရပါတယ်လို့လူဟတ်စ်ပြည်နယ်အုပ်ချုပ်ရေးမှူးရှီဂရီကပြောဆိုပါတယ်။လက်ရှိတိုက်ပွဲဟာအရေးပါကြောင်းနဲ့စီဗာဒိုနစ်ကိုသိမ်းပိုက်သွားနေလူဟတ်ဒေသတစ်ခုလုံးရုရှားလက်အောက်ကိုရောက်သွားနိုင်တယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကတတိပေးထားပါတယ်။လာမယ့်ရက်သက်တပ်ပါတဲ့အတွင်းစစ်ပွဲတွေကကြက်ကြက်ကြက်တက်ရမှာဖြစ်တယ်လို့ဒုံဘက်ဒေသကိုရည်ညွှန်းပြီးယူကရိန်းသမ္မတဇာလင်စကီကတော့တင်းနှင်းလာနေညပိုင်းကပြောဆိုခဲ့ပါတယ်
။ရုရှားအနေနဲ့နိုင်ငံတကာရင်းနှီးမြှုပ်နှံသူတွေကိုဒေါ်လာတန်းထောင်ချီတင်းရှိနေတဲ့အကျိုးတွေဆက်ဖို့နောက်ဆုံးလက်ကျန်လမ်းကြောင်းကိုအမေရိကန်ကဗုဒ္ဓနေ့မှာဖိတ်ပင်ဖို့ရှိနေပါတယ်။ဒီဆောင်ရွက်ချက်ကြောင့်ရုရှားတို့အနေနဲ့ဘာမှမှန်းဆလို့မရနိုင်ခဲ့တဲ့ဘိုးရှိဘက်ဒေါ်လာရစ်ကာလနောက်ပိုင်းပထမဆုံးအချိန်အဖြစ်အကျွေးမဆက်နိုင်တဲ့အခြေအနေကိုဆက်ရောက်သွားစီမှာဖြစ်ပါတယ်။ရုရှားတို့အကျွေးဆက်စရာရှိတာတွေကိုအမေရိကန်ဘဏ်တွေကနေတဆင့်ပေးချေခွင့်ပြုထားတာကိုထပ်ပြီးသက်တမ်းတိုးမဲ့အစီအစဉ်မရှိကြောင်းအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကသတိပေးချက်မှာဖော်ပြပါတယ်။ပထမဆုံးတန်းခတ်ပိတ်ဆို့မှုတွေချက်မှတ်ခဲ့ပြီးနောက်ပိုင်းအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကရုရှားရဲ့ငွေတိုက်စားချုပ်အကျွေးတွေကိုဆက်လက်ဆောင်ရွက်ခွင့်ဘဏ်တွေကိုခွင့်ပြုချက်ပေးထားတာဖြစ်ပြီးမေလ25ရက်ညတကောင်းအချိန်မှာတက်တန်းကုန်ဆုံးမှာဖြစ်ပါတယ်။သမ္မတဂျိုးဘိုက်ဒန်အစိုးရဘက်ကဒီခွင့်ပြုချက်ကိုတက်တန်းတိုးဖို့ဆန္ဒမရှိတဲ့သဘောမျိုးပြောဆိုထားပြီးလည်းဖြစ်ပါတယ်။ရုရှားအနေနဲ့အကျွေးဆက်ဖို့အတွက်အမေရိကန်ဘဏ်တွေကိုအသုံးပြုခွင့်မရှိရင်တော့ရုရှားအနေနဲ့နိုင်ငံတကာကငွေတိုက်စားချုပ်ရင်းနှီးမြှုပ်နှံသူတွေကိုငွေပြန်ဆက်နိုင်မှာမဟုတ်ပါဘူး။ရုရှားဘက်ကငွေတိုက်စားချုပ်အကျွေးတွေဆက်လက်ပေးအပ်ခွင့်ကိုအမေရိကန်ဘက်ကဆက်ပြီးခွင့်ပြုမဲ့ပုံမရှိဘူးဆိုတာကိုလည်းရုရှားအစိုးရဘက်ကကြိုတင်တွက်ဆထားပြီးပုံရပါတယ်။မေလ25ရက်နေ့ခွင့်ပြုချက်သက်တမ်းကုန်းဆုံးတော့မဲ့အချိန်မှာပဲဒီလအတွင်းပေးချေရမယ့်ငွေတိုက်စားချုပ်နှစ်မျိုးအတွက်ရုရှားဘဏ္ဍာရေးဝန်ကြီးဌာနကတောက်တန်နေမှာကြိုတင်ငွေချေထားပြီးဖြစ်ပါတယ်ရှင်။
တရုတ်နိုင်ငံအနေနဲ့နိုင်ငံတကာစီးပွားရေးအခြေခံမူတွေကိုလိုင်းတာဖို့ယူကရိန်းစစ်ပွဲကိုနမူနာပေးပြီး6ရက်ကြာခီးစဉ်အဆုံးသတ်မှာအမေရိကန်သမ္မတဂျိုးဘိုက်ဒန်ကပြောဆိုလိုက်ပါတယ်။နေပြည်တော်နဲ့တည်ထန့်ခိုင်မြဲရေးအထောက်အကူအာဏာနိုင်ငံတကာဥပဒေနဲ့လူ့အခွင့်အရေးတွေကိုချိုးဖောက်လာပြီဆိုရင်ကမ္ဘာပေါ်ကဘယ်နေရာမှာပဲဖြစ်ဖြစ်ကာကွယ်ကြရလိမ့်မယ်လို့သမ္မတဘိုက်ဒန်ကဂျပန်နိုင်ငံတိုကျိုမြို့တော်မှာ Quad ကောင်းဆောင်အနေနဲ့ထိပ်သီးအစည်းအဝေးမှာပြောဆိုခဲ့ပါတယ်။အလို့သဘောဖွဲ့စည်းထားတဲ့ Quad အဖွဲ့မှာ American, Japan, India, Australia တို့ပါဝင်ပါတယ်။ Indo-Pacific ဒေသလွတ်လပ်ခွင့်ပွင့်လင်း chase long chong bi, Kamei, American Soya, Mahavi, Amyo, Yiman Teddy, Ye Chi Mua, Russia, Ukraine, Chujo, Sejang Bobi, Tinsha, Poland, Lazi, Delu, the Mara Biding up, Josu Gabare, Asha Keys, and Alzonema, American, the Mara Biding up, Japan, Winjijo, Fumio, Kashida, India, Winjijo, Modi, Huigalka, Australia, Winjijo, Ase, Anthony, Albindone, Albanido, and Tristan Wema, the Mara Biding up, Kulu, Josu Gedaba, Russia, Vega, Sipuesele, Sinan, Nidamia, American Begale, Gabata, one, Tobiani, Albipa, Dine, do sell us some yet Tomelu, Josu Gabarekma.
American Piazu, Texas Pineca, Chantacuma, Inga Nima, Tanatama, Lechene, Kalinga, Sele Une, Seattle Udo, Tisongebe, a session, you at Tanatama, let Tisongjan, Ucho Yimuka, Piovade, San Antonio, yet now by Shisangama, Equamashide, Rob Muladan, Jauma, Ditaga, Mutaduka, Picakejang, Texas Ucho Yimu, Gresh Ebok, Piovade, Deep Picamuha, Texas Pinedrin, a day of Yazo Satinjang, Pickamu Pippi, Houston Winjinga, Santa Fe, Tetan Jama, Luce Ute Songyade, Pickamu Pippi, Line Jama Pickeraba, Jama Sale Unesia to Ugo Pitta Kepidan up, Tanatamale Pit Kayabi, Tisongeja, Yaya Shina Upika Kayamu Jantaya Yakepi, at that Andia Gakinlopo Mulinja, Ocho Yimuka Piovari, Tanatamaka Yakwa Dumani Tandu Pippi, Jamne Gu Biondu, Tanana Wiao Kera Pippi, Ripe Tele Panane, Ocho Yimuka Piovari, Tanatamaku Rojeta for Wendiga, Pika Kera Pinanji, Shijan Piovi Mele, Sonsan Sisi Nise Pippari, Tanatamaka Dode Lokera Pichamle, Yubari Ye, Yejo, Peter Arenduru Ga, Drisa Shilimbu Mapio Suke Varishi.
VOA American Fan Manette Mimawada Season Ago, Manette Chonaigani Kuranaiti, Lidometer Nasali, Kilo has Tinni Titetonia, Lidometer Lise, Kilo has Kunli Tetonia, Lidometer Nazette, Kilo has Nashik Kungane, Lidometer Diakuse, Kilo has Tinga Kungarani, the Tolan Pinuan.
VOA Bodune Manabe, the Renego, Selet in Japini Barakna. Afghanistan and Yamalu, Queen, and Mute Media, Lola Queen, bought Tinta, Tokere, Muarago, Amyanzon, Pianle, Yodembo, Ingari Makula, the Magalo, New Econ, Siga, Tekene, Chinaja, Tobian, Tonsu, Labare, Afghanistan, Ma Yomian Tanja, Assistant, and said to Mute Media, Yana, about when Golong or Long on Pong O Taya, Melo, Talibanega, Mato, like B, Yabang, Tremabe, Long New Econ, Siga, Chinaja, Tobian, Tonsu, Lida, Pibare, Norway Nanganga, Mujan, appeared Pusu Kere. Don't you can see yet, Chinya Jamaro, Afghama, a mute meeting in Inet Pinyayi, a low kind, Lula Zwa, Losha, Dola Gene, a mute meeting in Inet Lungan Soundarima, a pee awa, a ni mia pawin, Losong Nangwen, Sardarigo, Babin Pian, Tami Debo, a two suing John, a point win, Sanganang and Abdosu Tabare, Bengali, Alone Red, Johnny Pian Pimbo, a chain beside me, Losong Bogole, don't you can see that, Tonsu Tabare.
ဒီနိုင်ငံမှာရောက်ရှိနေတဲ့ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးမစ္စတာဘက်ရှ်လီအနေနဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရရှင်ကျန်းဒေသကဝီဂါမွတ်စလင်တွေအပေါ်ကြီးလေတဲ့လူ့ခွင့်ရေးချိုးဖောက်မှုနဲ့လူသားမှုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေတိုးလာနေတဲ့ကိစ္စကိုမဖြစ်မနေဖြေရှင်းသင့်တယ်လို့ We have, and we continue to call on the PRC to immediately release all those ကော်မရှင်နာမင်းကြီးယုံကကြေညာပါတယ်။မာမင်းကြီးအနေနဲ့တရုတ်ပြည်ကိုတနင်္လာနေ့မှာရောက်ရှိချောင်းနဲ့ကဏ္ဍပေါင်းစုံကလူတွေနဲ့တွေ့ဆုံအမြင်ဖလှယ်သွားမှာဖြစ်တယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိတဲ့ဝမ်ပင်ပင်ကတနင်္လာနေ့သတင်းစာရှင်းလင်းပွဲတုန်းကပြောဆိုထားပါတယ်။ဒီခီးစဉ်နဲ့ပတ်သက်ပြီးနိုင်ငံတကာလူ့အခွင့်အရေးတိုးတက်ကောင်းမွန်ဖို့အတွက်အပြုသဘောဆောင်တဲ့အခန်းကဏ္ဍကနေပူးပေါင်းဆောင်ရွက်သွားနိုင်မယ်လို့မျှော်လင့်ချောင်းလဲပြောခွင့်ရဝမ်ကပြောပါတယ်။အမေရိကန်နဲ့အနောက်တိုင်းနိုင်ငံတချို့ကတော့တရုတ်အစိုးရဟာရှန်ဂျန်ပြည်နယ်တွင်ဝီဂါနဲ့တူရကီအနွယ်ဝင်မွတ်စလင်တွေအပေါ်ဂျီနိုဆိုက်လူမျိုးတုံးတပ်ဖြတ်မှုလုပ်နေတယ်လို့ဆွဆွဲထားတာပါတရုတ်အစိုးရကတော့ဒီဆွဆွဲချက်တွေကိုတလျှောက်လုံးညှင်းဆို့ထားတာဖြစ်ပါတယ်ရှင
်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ဟာလာမယ့်ကြာသပတေးနေ့မှာသမ္မတဘိုင်ဒင်အစိုးရရဲ့တရုတ်ပြည်ဆိုင်ရာမူဝါဒကိုဂျော့ဝါရှင်တန်တက္ကသိုလ်မှာပြောကြားဖို့ရှိကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကအင်ကာနေ့မှာကြေညာချက်တစ်စောင်ထုတ်ပြန်ပြောဆိုထားပါတယ်။နိုင်ငံသားရဲ့ဝန်ကြီးရဲ့ပြောကြားမဲ့အစီအစဉ်ဟာလွန်ခဲ့တဲ့နေ့ဂျပန်နိုင်ငံမှာသမ္မတဘိုင်ဒင်ကတရုတ်နိုင်ငံကထိုင်ဝမ်နိုင်ငံကိုကျူးကျော်ခဲ့ရင်ထိုင်ဝမ်ဘက်ကဝင်ရောက်ကူးကံမယ်လို့ပြောဆိုခဲ့ပြီးနောက်မှာအခုလိုထွက်ပေါ်လာတာဖြစ်ပါတယ်။သမ္မတဘိုင်ဒင်ကတော့နောက်ပိုင်းမှာထိုင်ဝမ်ဆိုင်ရာအမေရိကန်မူဝါဒဟာအပြောင်းအလဲမရှိကြောင်းပြန်လည်ရှင်းလင်းခဲ့ပါတယ်။တရုတ်နဲ့ပတ်သက်တဲ့အမေရိကန်မူဝါဒကိုနိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကအစောပိုင်းကတည်းကပြောဆိုဖို့စီစဉ်ထားခဲ့ပေမဲ့ကိုဗစ်ရောဂါကူးစက်ခံရတဲ့အတွက်မေလ၄ရက်နေ့မှာရွှေ့ဆိုင်းခဲ့ပါတယ်။အင်္ဂါနေ့မှာပဲအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူ Net Price ကတော့သတင်းတောက်တွေကိုပြောဆိုရမှာတရုတ်တာဝန်ရှိသူတွေအနေနဲ့အမေရိကန်ရဲ့မူဝါဒကိုမကြာခဏဆုသလိုပဲမှားယွင်းဖော်ပြလေးရှိပြီးအမေရိကန်အနေနဲ့တရုတ်ရဲ့ One China Policyတရုတ်ပြည်တပြည်တည်းဆိုတဲ့မူဝါဒကိုလက်ခံတယ်လို့ပြောဆိုလေးရှိပါတယ်။တကယ်ကအမေရိကန်ပြည်ဆောင်စုကလက်ခံထားတဲ့ One China Policy ဟာ Taiwan Relation Act ဥပဒေအရပြဋ္ဌာန်းထားတဲ့မူဝါဒသာဖြစ်ပြီးအဲ့ဒီထက်မှထိုင်ဝမ်အရေးနဲ့ပတ်သက်လို့ထိုင်ဝမ်ပြည်သူတွေရဲ့သဘောဆန္ဒအတိုင်းသာဖြစ်ပြီးအေးချမ်းစွာဖြေရှင်းရမယ်လို့ပါရှိကြောင်း Net Price ကပြောဆိုခဲ့ပါတယ်။ဒီမူဝါဒကိုပဲအမေရိကန်အနေနဲ့ထောက်လျှောက်ကင်ဆယ်ခဲ့တာဖြစ်တယ်လို့လည်းသူကပြောဆိုထားပါတယ်။
ကိုဗစ်ကရောဂါဆက်တင်ပြီးနောက်ပိုင်းကမ္ဘာပေါ်ကကြေကြွယ်တတိကြီးတွေရဲ့ကျွေးဝါမှုဟာဒေါ်လာတန်ပေါင်းတန်းနဲ့ချီတိုးလာချိန်မှာပဲကမ္ဘာပေါ်ကအစင်းရဲဆုံးသူတွေကတော့ကုန်စည်နှုန်းနဲ့အကျွေးတွေတိုးလာတဲ့အခြေအနေနဲ့ရင်ဆိုင်နေရကြောင်းပရဟိတအဖွဲ့အစည်းတစ်ခုဖြစ်တဲ့ Oxfam အဖွဲ့ရဲ့သုံးသပ်ချက်ကဖော်ပြပါတယ်ဆွစ်ဇာလန်နိုင်ငံကတောင်ပေါ်အပန်းဖြေမြို့ဒါဗိုစ်မှာချင်ပတဲ့ကမ္ဘာစီးပွားရေးဖိုရမ်ကိုကမ္ဘာတလားကထိတ်တန့်စီးပွားရေးသမားတွေစုဝေးရောက်ရှိနေချိန်မှာပဲအော့စဖန်အစီရင်ခံစာထွက်ပေါ်လာတာပါကမ္ဘာတလားဂရီကျွယ်တတိယကြီး2668ဦးရဲ့ကျွေးဝမှုဟာဆိုရင်2020နောက်ပိုင်းမှာဒေါ်လာ 3.8 ထရီလီယံဒေါ်လာတဲ့အကြောင်းအော့စဖန်ရဲ့ဆန်းစစ်ချက်မှာဖော်ပြထားပါတယ်ကဗီယောဂါကာလအတွင်းဂရီကျွယ်တတိယအသစ် 953 ဦးဒေါ်လာပြီးဒါဟာဆိုရင်နိုင်ရီ30တိုင်းမှာအုံနှုံဖြစ်ကြောင့်အစင်ခါစာပြုစုသူတွေကတွက်ချက်ထားပါတယ်။တစ်ဖက်မှာတော့အခု2022ခုနှစ်အတွင်းချွတ်ချုံကြဆင်းရဲမွဲတင်မှုမှာလူပေါင်း263သန်းပိုတိုးလာမယ်အကြောင်းလည်းဒီအစင်ခါစာမှာဖော်ပြထားပါတယ်ရှင
်။ဒီကနေ့မှဖက်ထိတ်တန့်ရောက်တဲ့တွင်ကတော့ကိုစုံမိုးကျော်နဲ့မသိညီထိုက်တို့ကတင်ပြပေးတော့တာပါရှင်။အခုတော့တင်ဆောင်မာရီကိုဆက်တိုက်တင်ဆက်ပေးပါမယ်။အရင်ဆုံးနိုင်ငံတကာသတင်းနဲ့ဆက်ရအောင်ပါ။ရုရှားဟာဆင်းရဲတဲ့နိုင်ငံတွေအပေါ်ဆန္ဒရိတ်ခါကိုလက်နက်တပ်ဖွဲ့အသုံးချနေတယ်လို့ဥရောပသမ္မဂ EU ကဆွဆွဲလိုက်ပါတယ်။ယူကရိန်းနိုင်ငံကတန်းနေချီတဲ့ဆက်ပြွေးထွက်ကုန်တွေတင်ပို့ရစိတ်ကံတွေကိုရုရှားကပိတ်ဆို့ထားတဲ့အတွက်အဲ့ဒီကုန်တွေကိုကုန်လမ်းရေလမ်းနဲ့တင်ပို့နိုင်မယ့်နေရာတွေကို EU ကစဉ်းစားနေရပါတယ်။ပြင်သစ်နိုင်ငံပါရီမြို့ကနေလီဆာဘရန့်ကတည်တင်ပေးပို့ထားပါတယ်။စီရင်နံပါတ်တိုင်းပြည်တွေကိုအကြက်ကိုင်းမှုအတွေ့ရုရှားနိုင်ငံကသူ့ရဲ့ပို့ကုန်လောင်စာစီတွေလိုပဲစားနပ်ရိတ်ခါတွေကိုလက်နက်လိုအသုံးချနေတယ်ဆိုပြီး EU ကော်မရှင်နာဘင်ဂျီအဆူလာဗန်ဒါလီယန်ကစစ်စရာနိုင်ငံမှာကျင်းပတဲ့ကမ္ဘာစီးပွားရေးဖိုရမ်မှာအင်္ဂါနေ့ကဆွဆွဲပြောဆိုလိုက်ပါတယ
် Russian occupied Ukraine The Kremlin's army is confiscating
ရုရှားကိုသိမ်းပိုက်ထားတဲ့အပိုင်းတွေကယူကရိန်းစိုက်ပျိုးထွက်ကုန်တွေနဲ့ဆက်ပစ္စည်းကိရိယာတွေကိုရုရှားကသိမ်းယူနေပါတယ်ယူကရိန်းစိုက်ပျိုးကုန်လှောင်ရုံတွေကိုလည်းရုရှားကလက်နက်ကြီးတွေနဲ့တမင်ပစ်ခတ်တိုက်ခိုက်နေပါတယ်။ပင်လယ်နဲ့ထဲမှာလည်းဂျုံနဲ့နေကြာစစ်အပြစ်တင်လာတဲ့ယူကရိန်းကုန်တင်သင်္ဘောတွေကိုရုရှားစစ်သင်္ဘောတွေကပိတ်ဆို့ထားပါတယ်
။ယူကရိန်းစစ်ပွဲကြောင့်စားတောက်ကုန်နဲ့မြေဩဇာဈေးတွေထိုးသက်သွားတယ်ဆိုပေမဲ့ဥရောပမှာဆန္ဒရိတ်ခါဖူလုံမှုရှိတယ်လို့ EU ကပြောပါတယ်။ယူကရိန်းစစ်ပွဲကြောင့်အစီရင်ဆုံးလို့ဆိုရမယ်။တိုင်းပြည်တွေနဲ့ပြည်သူတွေကတော့အထီးအနားဆုံးပါ။ Bread
prices in Lebanon have increased by 70%.
Lebanon Nanganga, Palmo Siri, Kunasaya Kainu Tetuabare. Now be Uda Samuka, Tempo like this, Sata Gonsi Relay, Somalia Nangangu Miyang Nanto Babu.
အနောက်နိုင်ငံတွေရဲ့တန်ခါပိတ်ဆို့မှုကြောင့်စာနာရိတ်ခအကျပ်အတဲပေါပေါနေရတာဖြစ်တယ်လို့ရုရှားကပြစ်တင်ပြောဆိုပါတယ်မြို့တော်ကစ်ကကုန်စည်60ရာခိုင်နှုန်းလောက်တင်ပို့ရာစစ်ကမ်းတွေကိုရုရှားကပိတ်ဆို့ထားတဲ့အတွက်ကုန်လမ်းကနေတင်ပို့နာမည်နီလာတွေကိုဥရောပနိုင်ငံတွေကစက်ပြိုးရဲ့ဝန်ကြီးတွေအင်္ဂါတွေကတွဲဆုံဆွေးနွေးခဲ့ကြပါတယ်
I see the solidarity lanes very important because I'm really worried about the global food security.
Solidarity lane ကုန်သွယ်ရေးလမ်းကြောင်းကတိတ်အရေးကြီးတယ်လို့မြင်ပါတယ်။ကမ္ဘာမှာစားနပ်ရိတ်ခါပူလုံရေးနဲ့ပတ်သက်လို့ကျွန်တော်အကြော်ဆိုးရင်မိပါတယ်။ဥရောပနိုင်ငံတွေက
အစင်ပြေအောင်စီစဉ်နိုင်မယ်ဆိုရင်တောင်ဖွံ့ဖြိုးတိုးတက်စေနိုင်ငံတွေအတွက်တော့မလွယ်ပါဘူး။ဘရာဇယ်မြို့အခြေစိုက်ဘရူဂိုစီးပွားရေးသုတေသနအဖွဲ့ကအကြီးတန်းသုတေသီဂျော့ချ်ဇက်မန်ကရောယူကရိန်းကနေပြပကုန်တင်ပို့နိုင်မယ်နီလန်အတော်များများရှိပါတယ်လို့ပြောပါတယ်။
The next option is to bring the grain via Isaac.
ဒါပေမဲ့လည်းတည်ယူပို့ဆောင်ရင်အပြင်စီမင်းစည်းကမ်းနဲ့ပတ်သက်လို့စိန်ခေါ်ချက်တော့ရှိတယ်လို့လည်းပြောပါတယ်။ဟန်ဒါရီပြည်လဲတော့လုံနိုင်ငံနီလန်တစ်ခုနှစ်ခုလောက်တော့ရှိပါတယ်။ဒါပေမဲ့အဲ့ဒါကစိုက်ပျိုးရေးထွက်ကုန်အများအပြားတင်ပို့တဲ့အခါချက်ပြီးဝင်ပြီးသွားစီမလားဆိုတာလည်းမေးစရာရှိနေပါတယ်။
ကုန်လမ်းကနေဆိုရင်တော့ကုန်အနေအချင်းလောက်ပဲတင်ပို့နိုင်လိမ့်မယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောပါတယ်။ တချိန်တည်းမှာပဲစစ်ဖက်မဟုတ်တဲ့ရေချောင်းပူပေါင်းဆောင်ရွက်အကအခွင့်နဲ့ယူကရိန်းစိုက်ပျိုးပို့ကုန်တွေကိုလူသားချင်းစာနာမှုမစ်ရှင်အဖြစ်တင်ပို့နိုင်ဖို့EU အဖွဲ့ဝင်လစ်တူရဲ့နေရာငငကအကြံပြုထားပါတယ်။ပြည်ဦးမြန်မာပိုင်းစီစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ခုတော့ပြည်တွင်သတင်းတွေပဲဆက်ရအောင်ပါ။တရုတ်အနောက်တောင်ပိုင်းစီချွန်ပြည်နယ်ချုံချင်းမြို့ကနေယူနန်ပြည်နယ်လင်ချ
ယထာလန်တဲပို့စနစ်စတင်မယ်ဆိုမဲ့မြန်မာပြည်ရဲ့ရင်းနှီးမြှုပ်နှံမှုတွေဆက်လုပ်ဖို့တရုတ်ကတုံ့ဆိုင်နေတယ်လို့လေလာသူတွေကယူဆပါတယ်ဒီအကြောင်းရန်ကုန်ကပြပို့ထားတာကိုတော့ကိုရဲမုံကတင်ပြထားပါတယ်ရှင်
တရုတ်နိုင်ငံချုံချင်းမြို့ကနေမန္တလေးတိုင်းကို15ရက်အတွင်းရောက်နိုင်မဲ့ကီလိုမီတာ 2000 လောက်ရှိတဲ့ချုံချင်းလင်ချမ်းမြန်မာယထာလမ်းပိုင်းကိုဖွင့်လိုက်ပြီလို့တရုတ်တန်ယုံကအင်္ဂါနေ့မှာထုတ်ပြန်ထားပါတယ်။တကယ်တော့တရုတ်စီချွန်ခရိုင်ကနေထွက်လာမဲ့ကွန်ရက်တာဟာမြန်မာနိုင်ငံအလဲပိုင်းမန္တလေးအထိကီလိုမီတာ 2000 ခီးကိုတိုက်ရိုက်မောင်းလာမှာမဟုတ်ပါဘူး။မြန်မာပြည်တွင်းမှာတရုတ်ယထာလမ်းနဲ့ချိတ်ဆက်မဲ့ယထာလမ်းပိုင်းမရှိသေးတဲ့အတွက်ဖြစ်ပါတယ်။ယထာနဲ့တည်လာတဲ့ကုန်တွေကိုနှစ်နိုင်ငံကြားကချင်းရွှေဟော်နယ်စပ်ဂိတ်မှာမြန်မာကားတွေနဲ့ကြောင်းတယ်ပြီးမှအခွန်ဆောင်ဝင်လာရမှာဖြစ်ပါတယ်။ချင်းရွှေဟော်နယ်စပ်ကုန်တွေများအတင်းရဲ့တာဝန်ရှိသူဒေါ်နန်းဆိုင်ကအခုလိုပြောပါတယ်
။ဒါနဲ့သူဆိုလို့လားသူလည်းဟိုဒီနေရာမှာကြောင်းကြတဲ့အခါကျတော့လုံးလိုက်တာ။ဒါချိုးကြည့်လို့ရရထားရတယ်လို့မန္တလေးကြီးရထားနိုင်ရတယ်လို့အမေကဟိုသူ့ရဲ့စီမံရေးကကျတော့ခုကတော့ဒီမှာလိုလင်းချမ်းရနေပြီးတော့မန္တလေးကြီးရထားနိုင်စီမံရေးရှိတယ်။ဒါမှမဟုတ်ချက်။ဒါပေမဲ့အခုအဲ့စီမံရေးကိုသူလုပ်နေတာကကျတော့လင်းချမ်းကြည့်ရပြီးသေးတယ်။ဒီအခါကကျွန်တော်ကစီးရီကိုကျွန်တော်မြန်မာပြည်ကနေအပြေးသားတွေနဲ့ကိုရီးယားပေါက်နဲ့ချိန်နေသေးတဲ့ခါကျတော့အဲကိုရီးယားပေါက်ရင်ဒါကြီးမြန်မာပြည်ရဲ့ဝင်လာတဲ့ရှင်မြန်မာပြည်ကပေါက်သိပါပေါ့နော်ရှင်းချောက်ပေါက်သိမှာခွန်ပါမယ်ဒီလိုရှိရင်ကျွန်တော်တို့ကမ္ဘာကြီးကိုဆက်လာမယ်လင်းချမ်းကြီးရဲ့နေထိုင်ရာရှိတယ်လင်းချမ်းနေထိုင်ရာလေးပြီးတော့မှကျွန်တော်တို့ကမ္ဘာကြီးနယ်လေးကိုကားနေနေတယ်လို့သတ်ပါပါရှင
်တရုတ်နယ်စပ်ကနေမြန်မာပြည်တဲကိုဝင်မဲ့ရထားလမ်းနဲ့ဥမင်လှန်ကောင်းတချို့တိဆောက်နေတာကိုတော့တရုတ်အစိုးရကဆက်လုပ်နေပါတယ်။ဒါပေမဲ့မပြီးတတ်သေးဘူးလို့နယ်စပ်ကုန်တွေက VOA ကိုပြောပါတယ်။ကုန်စည်ကူးတန်းရောင်းဝယ်မဲ့ဒီရထားလမ်းပိုင်းဟာဒေသတွင်ပူးပေါင်းဆောင်ရွက်မှု RCEP ကိုပံ့ပိုးပေးနိုင်တဲ့ခီးစဉ်တစ်ခုဖြစ်တယ်လို့ပြောပါတယ်။ဒါပေမဲ့မြန်မာနိုင်ငံရဲ့မတည်ငြိမ်တဲ့အခြေအနေကြားကတရုတ်ရင်းနှီးမြှုပ်နှံမှုတွေဆက်လုပ်မဲ့ကိစ္စကိုတော့မေးခွန်းထုတ်နေကြပါတယ်။လုံခြုံရေးအခြေအနေကြောင့်တရုတ်ဘက်ကရင်းနှီးမြှုပ်နှံမှုတွေပြန်ဆနိုင်မယ်လို့မထင်ကြောင်းနိုင်ငံရေးလိမ့်လာသူဦးရထွန်းကပြောပါတယ
်သူတို့ကတော့လက်ပြရှိတာပြောတော့ဆက်လုပ်နေပါပဲเนาะကျွန်တော်တို့ဘက်မှာလည်းဒီအရင်းနဲ့တက်သက်ပြီးတော့စာချုပ်တွေလည်းမှထိုးထား NLD သူကလက်ထက်ကလေးကထိုးထားပြီးသားရှိရယ်က ချက်လုပ်ဖို့ကိစ္စကဒီဇမားကြီးတွေကအဲသူတို့အဲ့ဒီငိုရည်ရထားတဲ့လုပ်ငန်းတွေချက်လုပ်ဖို့ကိစ္စကအဲတရုတ်ဘက်အနေနဲ့ဆိုရင်တော့အခုကဒီရင်းမှာပေါ့နော်လုံလင်းရသိပ်ပြီးတော့အဲဒီအမခံခြင်းမရှိသေးတဲ့အောင်မှာသူတို့ကတော့နည်းနည်းစုတ်ထိုင်းနေတာပေါ့ဥက္ကဋ္ဌမောင်ကြီးနဲ့တွေ့တဲ့အချိန်မှာလဲသူကနိုင်ငံရဲ့လုံလင်းရေးအခြေအနေပေါ့နော်လုံလင်းအောင်အမခံနိုင်ဖို့ကိစ္စလေးတော့နိုင်ငံရေးအရာပြည်လည်မှဒါတွေဟိုဖြစ်နေသေးတဲ့ဟာမျိုးသူနေခဲ့တယ်လို့ကျွန်တော်တို့သိလိုက်ရတယ်လေလုံလုံမှုမရှိဘဲနဲ့တော့သူတို့လုပ်ငန်းတွေကလာပါအောင်ပဲလို့ကျွန်တော်ကတော့မြင်ထားဘူ
းလက်ရှိမှာတရုတ်ဘက်ကမြန်မာပြည်ရဲ့လုံခြုံရေးအပါအဝင်နိုင်ငံတကာရဲ့ဖိအားတွေကြောင့်သူ့ရဲ့ရင်းနှီးမြှုပ်နှံမှုတွေကိုစောင့်ကြည့်နေပေမဲ့လည်းနှစ်နိုင်ငံသဘောတူညီမှုရထားတဲ့စီမံကိန်းတွေနဲ့ပတ်သက်ပြီးဆက်လုပ်လိမ့်မယ်လို့ဦးရဲထွန်းကပြောပါတယ်တရုတ်သမ္မတရှီကျင်းပင်ဟာ2020ခုနှစ်ဇန်နဝါရီလမှာမြန်မာနိုင်ငံကိုတွားရောက်ခဲ့ပြီးစီးပွားရေးသဘောတူညီချက်33ခုကိုမြန်မာအစိုးရနဲ့လက်မှတ်ရေးထိုးခဲ့ပါတယ်။အဲ့ဒီအထက်မှာမန္တလေးတိုင်းဒေသကြီးနဲ့ယူနန်ပြည်နယ်အကြားမြန်မာစီးပွားရေးဈေးဉံ CMEC ရဲ့မူပေါင်းအောက်ကနေဒေသနာအဆင့်ပူးပေါင်းဆောင်ရွက်မှု MOU စာချုပ်ကိုလက်မှတ်ရေးထိုးခဲ့ကြတာပါ။ကက်ယောဂါနဲ့ကမ္ဘာနိုင်ငံရေးမတည်ငြိမ်မှုတွေကြားတရုတ်အစိုးရကရဝန်းနဲ့ပိုလန်မှ BRI စီမံကိန်းကိုဆက်ပြီးအကောင့်ထဲဖွင့်နေပုံရတယ်လို့လေ့လာသူတွေကခန့်မှန်းပါတယ်။လက်ရှိပြည်တွင်းကပြိပခအခြေအနေတွေကလည်းတရုတ်မြန်မာပို့ပြီးနှီးစပ်အောင်တွန်းပို့နေတဲ့အခြေအနေမှာရှိနေတယ်လို့နိုင်ငံတကာဆက်ဆံရေးပညာရှင်ဒေါက်တာရှင်မျိုးသူကပြောပါတယ်
။ဘောနောနိုင်ငံပေါ်မှာဒီလိုစိတ်ဆင်ရှိနေမှာသူကဟို rely လုပ်ရမယ့် partner လုပ်ရမယ့်ပုံထောင်ရှာမှာပဲ။ရှားတဲ့အခါကျလို့ရှိရင်ဟိုဒီ international interest ကိုလိုချင်တဲ့အခါကျလို့ရှိရင် sacrifice လုပ်ရဟိုဒီစုံမလာတဲ့ကိစ္စတွေရှိတာပေါ့နော်။အဲ့ခါကျတော့သူမြန်မာနိုင်ငံအနေနဲ့ကြည့်မယ်ဆိုလို့ရှိရင်လည်းဒါအရင်းချင်းနိုင်ငံလည်းဖြစ်တယ်ပေဒါကယထာနယ်နဲ့ပတ်သက်တာလို့ရှိရင်ဒီယထာဒုတိယဘုံမှာပါပါလာမယ်ဆိုရဲဆိုအရင်ကမြန်မာနိုင်ငံကဒီကိစ္စနဲ့ပတ်သက်လို့ရှိရင်အရန်တတိထားတဲ့ဒီဥပါလေဒါပေမဲ့ခုလက်ရှိနိုင်ငံရေးရှင်တွေနဲ့ပတ်သက်လို့ရှိရင်ဟိုမြန်မာနိုင်ငံကိုတရုတ်ကိုပို့ပြီးတွန်းပို့တယ်လို့ဖြစ်နေတာပေါ့နော်ကျွန်မမြင်တာတော့လေဟိုကျွန်တော်က foreign direct investment မှာကြီးနေတယ်လို့ဆိုရင်ဒီလိုကအများဆုံးပြီးရက်ကတော့ဒီနိုင်ငံတကာအတိုင်းဝိုင်းမှာအဲဟိုပေါ့နော်မြန်မာနိုင်ငံရဲ့ဒီချက်ကိုကိုအကောင်ဆုံးဒီနိုင်ငံဒီနေရာလေးဒီဥနာရှာလို့ရှိနေတဲ့အခါကျတော့ဒီဘောကောင်မြန်မာနိုင်ငံကကလည်းရောက်နေဖြစ်ဖြစ်မှာပေါ့နော်
တရုတ်ခြုံချင်းကနေပထမအဦးဆုံးထွက်လာတဲ့ရထားပေါ်မှာစက်ပစ္စည်း၊လျှက်စက်ပစ္စည်းနဲ့ဆိုင်ကယ်အပူပစ္စည်းတွေတည်လာပြီးဒီပစ္စည်းတွေဟာမန္တလေးကို15ရက်အကြာမှာရောက်လိမ့်မယ်လို့တရုတ်တန်ရုံးထုတ်ပြန်ချက်မှာရေးသားထားပါတယ်။ဒါကပုံမှန်ကုန်သွယ်ရေးထက်ကုန်ကြမ်းစည်း20ရာခိုင်နှုန်းရောချနိုင်မယ်လို့တရုတ်ဘက်ကခန့်မှန်းထားပါတယ်။ကိုဗစ်ကြောင့်ကမ္ဘာစီးပွားရေးအားနည်းနေတဲ့အချိန်မှာမဲခေါင်ဒေသတွေမှာစီးပွားရေးတိုးတက်မှုကိုလှုပ်ဆောင်ခဲ့တယ်လို့တရုတ်အစိုးရကပြောပါတယ်။တရုတ်နိုင်ငံနဲ့မဲခေါင်မြစ်တစ်လျှောက်မှာရှိတဲ့ကမ္ဘောဒီးယား၊လာအို၊မြန်မာ၊ထိုင်း၊ဗီယက်နမ်စတဲ့၅နိုင်ငံကြားကုန်သွယ်မှုပမာဏကအမေရိကန်ဒေါ်လာဘီလီယံ400အထိရှိခဲ့တယ်လို့ဧပြီလ9ရက်မှာလုတ်တဲ့2022လန်ချန်းမဲခေါင်ပူးပေါင်းဆောင်ရွက်ရေးဖွံ့ဖွဲအခမ်းအနားမှာတရုတ်အာဏာပိုင်တွေကပြောခဲ့တာဖြစ်ပါတယ်ခင်ဗျာ
။တရုတ်မြန်မာရထားလိုင်းပိုင်းတစ်တခုဖွင့်တဲ့တရင်ရန်ကုန်ကပေးပို့ထားတာကိုကိုရဲမုံကတင်ပြသွားတာပါရှင်။ VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့ထိုင်းဘက်ကတရင်တစ်ပုတ်ဆက်ရအောင်ပါ။ထိုင်းမြန်မာနယ်စပ်နေချာတောင်ရင်မြစ်ထိုင်းဘက်ကအနီးတက်ပြင်းနဲ့သာဆောင်ရမ်းမြို့နယ်ထက်ကလိုင်ကူတူထဲမှာမြန်မာနိုင်ငံသား25ယောက်နဲ့အတူလူပွဲစားတွေကိုထိုင်းရဲ့တပ်ဖွဲ့ကဖမ်းမိခဲ့ပါတယ်။လူကုန်ကူးသူတွေကအဲ့ဒီကူကိုခရီးတထောက်နားတဲ့စခန်းအဖြစ်အသုံးပြုနေတယ်ဆိုတဲ့သတင်းအရထိုင်းနယ်ချာဆောင်တပ်တွေနဲ့ရဲတွေကမေလ24ရက်မနေ့မနေ့ကဝင်ရောက်ရှာဖွေစီးနင်းခဲ့တာပါ။ဒီသတင်းကိုတော့ထိုင်းကနေ VOA မြန်မာပိုင်းသတင်းထောက်မအေးမကသတင်းပေးပို့ထားပါတယ်
။ထိုင်းမြန်မာနယ်စပ်နေသာတောင်ရင်မြစ်ကန်ဒီတက်ပြီနဲ့တဆောင်ရမ်းမြို့နယ်မဲ့ဝါလူဝမ်တိုက်နယ်တဲကလိုင်ကူတစ်ခုကိုလူကုန်ကူးသူတွေကခရီးတစ်ထောင်နာစခန်းအဖြစ်အသုံးပြုနေတာကိုသတင်းရတဲ့အတွက်ထိုင်းနေသာဆောင်တပ်အပါအဝင်ထိုင်းလူယုံရေးတပ်ဖွဲ့တွေကဝင်ရောက်စီးနင်းရမှာမြန်မာနိုင်ငံသား25ဦးနဲ့အတူလူပွဲစားတွေကိုဖမ်းမိခဲ့ကြောင်းမြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျော်ကအခုလိုပြောပါတယ
်လူကုန်ကူးမှုဖြစ်စဉ်တစ်ခုတက်ပြီနဲ့ထဆောင်ရမ်းမြို့နယ်ဗတ်မဲဝေဖူကီကျေးရွာမှာဖြစ်ခဲ့ပါတယ်။အဲဗတ်မဲဖူကီကျေးရွာထဆောင်ရမ်းမြို့နယ်ကဂူတကူရှိတယ်။အဲဂူတကူထဲမှာပိုးအောင်နေကြတဲ့တရားမဝင်မြန်မာ25ယောက်ဗျာ။ယောက်ျားလေး25ယောက်နဲ့မိန်းကလေး10ယောက်ပေါ့။သူနဲ့သူကားလေးကြီးရယ်စိုက်ကယ်တစ်စီးရယ်လူမောင်ခိုပွဲစားသုံးတဲ့သူအဲ့ဒီဂူထဲမှာပဲရရွာလူလူရဲ့ဂရင်းပေးဖို့ကြေးရတောင်ရှိသူတွေကသတိကြတာဖြစ်ပါတယ်။အဲ့ဒီကူတဲကိုဝင်ဖမ်းတာပါ။ဝင်ဖမ်းတဲ့ခါမှာအကုန်ပြီးတာပေါ့။သူတို့စီးမဲ့ကားတွေရောစိုက်ကယ်တွေရောနောက်လူမောင်ကိုတုံးပေါ်ပြီးတာပေါ့
ပြည်ထောင်စုကနေလာစကွေးရဲ့နေကတော့ချိုင်းနက်ပြည်နယ်ထဲမှာရှေ့ပြောင်းလို့သမားတွေလို့ယူဆရတဲ့အမျိုးသမီးနှစ်ယောက်ရုပ်အလောင်းတွေကိုတွေ့ရတယ်ဆိုပြီးထိုင်းနိုင်ငံသားတွေကထုတ်ဖော်ပြောဆိုခဲ့ပြီးတဲ့နောက်အခုအခါမှာတော့တေဆုံးသူတွေဟာလူပုံမှုခံရတဲ့မြန်မာနိုင်ငံသားတွေဖြစ်တယ်ဆိုပြီးထိုင်းနိုင်ငံသားတွေကဆိုပါတယ်
မဲဆောက်ကနေချိုင်းနက်ပြည်နယ်ကိုပြောင်းစေတဲ့တေဆောင်လာတဲ့ကားနဲ့မြန်မာဆယ်ယောက်ကိုလူပွဲကားတွေကခေါ်ဆောင်လာခဲ့ပြီးတဲ့နောက်ချိုင်းနက်ပြည်နယ်အရောက်မှာကားပြောင်းဖို့လုပ်တဲ့အချိန်မှာအမျိုးသမီးနှစ်ယောက်တေဆုံးနေတာကြောင့်စွန့်ပစ်ခဲ့တာပါဒီဖြစ်စဉ်ကိုကားမောင်းသမားတွေကဝန်ခံထွက်ဆိုခဲ့တယ်ဆိုပြီးထိုင်းနိုင်ငံကပြောကြားဦးမိုးကျိုးကဆက်ပြီးတော့ပြောဆိုခဲ့ပါတယ် ကျွန်တော်တို့ဘက်မှာလည်းဒီအရင်နဲ့တက်တက်ကြီးဦးတည်ပြီးတော့မောင်းလာတယ်။နောက်ဒီမေလာ18ရက်နေ့မနေ့ဆောင်းနိုင်တော့မှာအဲ့ချင်းတက်ခလီကိုရောက်တဲ့အခါမှာကားချင်းတင်းဆောင်နေတယ်။ကားချင်းကြောင့်လို့ကြည့်လိုက်တဲ့အခါမှာစောစောကအမျိုးသမီးနဲ့ရောက်ပေးဆုံးနေတော့တွေ့တယ်။သူမတို့နေရောက်ယူလာဦး။အမြန်ဆုံးသွားရောက်ဆုပ်ပြဖို့အတွက်မိတ်ဆွေဖြစ်တဲ့နိုင်သူတွေရဆိုတဲ့သူပုံစံကူညီတောင်းပြ
အနည်းဆုံးအင်းနီနာချင်းနိုင်ငံဖြစ်တဲ့ထိုင်းနိုင်ငံတဲကိုမြန်မာပြည်အစုလိုက်အပြုံလိုက်နေပြည်ဝင်ရောက်လာနေတာပါအခုဆိုရင်2027ခုနှစ်နှစ်စာသာနေမေလအထိမြန်မာနိုင်ငံသားတပေါင်းခွဲထက်မနည်းဖမ်းဆီးခံရပါတယ်ဒီထဲမှာလူကုန်ကူးစုပွဲစားတွေလည်းဖမ်းဆီးခံရပါတယ်ပြီးခဲ့တဲ့နှစ်2027ခုနှစ်ထဲမှာတော့နိုင်ငံသားတွေကအများဆုံးပါဝင်နေဆိုပြီးအလုပ်သမားရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတ
ပြည်နယ်အလတ်ကြီးရွာမှာလေစင်နှမောင်းတိုက်ခတ်လို့လူထိခိုက်မှုရှိပြီးတော့နေအိမ်တရာလောက်ထိခိုက်ပျက်စီးသွားတယ်လို့ပရဟိတကူညီတဲ့သူတွေကပြောပါတယ်။မုတ်တုံလီအလုံးကောင်းနေတာကြောင့်မွန်အပါအဝင်တိုင်းနေပြည်နယ်တချို့အခုရပိုင်းမိုးများပြီးတော့မိုးကြီးမဲလို့မိုးစလကတတိပေးထားပါတယ်ရှင်။မီလာ၂၄ရက်နေ့နေကင်းလောက်မှာမွန်ပြည်နယ်ပေါင်မြို့နယ်အလတ်ကြီးရွာမှာ လေးစင်နှမောင်းတိုက်ခတ်ခဲ့လို့လူထိခိုက်ပြီးနေအိမ်တရာလောက်ပျက်စီးသွားခဲ့တယ်လို့လေပေးသင့်ပြည်သူတွေကိုသွားရောက်ကူညီနေတဲ့ဘိုဘိုဝင်း recruits
အရေးပေါ်ကယ်ဆယ်ရေးအဖွဲ့ဥက္ကဋ္ဌကိုဘိုဘိုကပြောပါတယ်စလိုက်ကြတော့ကနှစ်မိနစ်လောက်ပဲကြာတယ်ဆိုတော့မှုပြီးတော့တိုက်ပြီးတော့ဟိုသူ့သွားတော့အင်ဂျီဒီမှာတရားချလိုက်တော့လုံးလုံးပြိုသွားတော့လက်ရှိကျွန်တော်မြင်တာတော့၃အိမ်ပြောင်းခံမိုးလေးလန်နေနောက်ပြီးရိုင်သွားတယ်ပေါ့နော်အဲ့လိုနေထားလေးတွေပြမိုးမရဘူးပြမိုးမရနေနေတင်ကောင်းတိုင်းပေါ့လေးတိုက်နေတဲ့စင်ဖြစ်သွားတာလို့ပြော
နာရဲကန်တာယာနာအိလင်ရပဲကျွန်တော်ဟိုတရားကိုရှိကြိုက်သွားတယ်ခေါင်းရှစ်ချက်ချုပ်ရတယ်ခါကျွန်တော်နေပါထိကြိုက်တာကြီးလည်းရှိတယ်ပဲခလေးတွေပါလေဆိုအိမ်ဟိုဖြစ်တဲ့အချိန်မှာဟုတ်မဟုတ်တုံလေးအကောင်းတဲ့အချိန်တင်းနေစူးစီးသွားပြီးမိုးတိမ်တောင်တွေဖြစ်လာရင်လေပြင်းတိုက်ခတ်တာလေစင်နှမောင်းတိုက်ခတ်တာတွေဖြစ်လာတယ်လို့မိုးလေဝသားနဲ့ဇလာဝေဒါဌာနညွှန်ကြားရေးမှုဦးလာထွန်းကပြောပါတ Mulliwadane Zalavida Tanaga Dripi Tabare. Modonli A Alon Kauni Rajan, Akuya Painima, Kanyuran Didari Ma Mumya Nainelu, Mulliwadane Zalavida Tana Nyunjai Mu Ula Tonga Pyobare. Yangon Time Bago Dine Tanai Dime Mobine Kenyan Bine Yakan Bine Sare Didari Ma Mumyana B Mumya in Yi Ji Yishanari
เยปิวมุตันนี่ตริทายะเมลุแลเปียวบาเดกงดิอะตองเนาะแซนรันนี่ก็หมูเมียได้ครับหมูเมียเคยนี่ตะเนนมาไอ้ตันนี่ตาดีเนาะนิวะเจมมองก็ก็อกูยังลงเอียบ่นน่ะเราที่ตะหมูเมียเนี่ยหมูเมียเนาะอีอีเมียดูราดิก็ได้ยีจีดาเนาะดิตันนี่ยีเสียนน่ะลูกบาลูกเนาะดิก็ตองปะยีเมียไปแล้วปีแก่แต่เมลาน 20 ရက်နေ့ကမော်လမြိုင်မြို့မှာမိုးကြီးပြီးလေပြင်းတိုက်ခိုက်ခဲ့တဲ့အတွက်တစ်ပင်တွေဓာတ်တိုင်တွေပြိုလဲခဲ့ပါတယ်။အထီးအမြေကံဘေးကနေအိနေလဲပြိုလဲခဲ့ပါတယ်။ဒါကြောင့်လေပင်သင့်ပြည်သူ60လောက်ကိုပရဟိတအဖွဲ့တွေကအရေးပေါ်နေရာပြောင်းရွှေ့ထားရပါတယ်။အဲ့ဒီနောက်မွန်ပြည်နယ်ကရင်ပြည်နယ်တနင်္သာရီတိုင်းဒေသတွေမိုးစတိုက်ရွာသွန်းပြီးမြင်းနေပိုင်းဒေသတွေမှာရေကြီးရေရှမ်းမှုတွေဖြစ
ကိုသောမိုးကြပါရှင်တတရှိများရှင် view ကထုတ်လွှင့်ပေးနေတဲ့ကျမရဲ့သိပ္ပံနဲ့ဤပညာအမျိုးသမီး blogger တွေပြောသမျှစတဲ့အပတ်စဉ်အစီအစဉ်တွေနဲ့နိုင်ငံတကာသတင်းတွေကို view ရဲ့ website ဆာမျက်နှာမှာပြန်ပြီးတော့ဖတ်ရှုနာနိုင်ပါတယ
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစီခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကိုဒေါင်းလုဒ်ရယူပ
ါမင်္ဂလာမနက်ခင်ပါရှင်VOA မြန်မာပိုင်းစီစဉ်ရဲ့ပုတ်ထူနေမနက်ပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ30 40 50နဲ့လိုင်းလာမီတာ190ရောကနေဆက်ပြီးတော့တင်ဆက်ပေးနေပါတယ်။အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာတော့ညင်ဝင်းကျဲမဆုကဘာတလွားခီတွားစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့စစ်ကောင်စီနဲ့နိုင်ငံတကာတန်ရေးသမိုင်းရဲ့အခင်အကျင်းကိုတင်ဆက်ပေးချင်ပါတယ်။မြန်မာစစ်ကောင်စီရဲ့တန်တမာရေးနယ်ပယ်မှာအာရှနဲ့ဥရောပနိုင်ငံတချို့ဟာတန်တမာဆက်ဆံရေးအဆင့်နှိမ့်ချလာကြသလိုတစ်ဖက်မှာလည်း NUG ကိုမြန်မာပြည်သူတွေရဲ့တရားဝင်ကိုယ်စားလှယ်အဖြစ်လက်ခံဆက်ဆံမှုပိုးပြီးတော့တိုးလာတယ်လို့ Britain အခြေစိုက် Burma Campaign UK က VOA ကိုပြောပါတယ်။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့မြန်မာနဲ့တန်တမာဆက်ဆံရေးအဆင့်လျှော့ချနေကြတာဟာနိုင်ငံတခုချင်းစီရဲ့တဘောရာဖြစ်တယ်လို့ပြီးခဲ့တဲ့ရက်ပိုင်းကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတုံ့ပြန်ပြောကြားခဲ့ပါတယ်။အပြည့်စုံကိုတော့မအင်ဂျင်နိုင်ကအသေးစိတ်တင်ပြထားပါတယ်ရှင
်။ဗြိတိန်အပါဝင်နိုင်ငံသားတိုင်းပြည်တွေအနေနဲ့မြန်မာနိုင်ငံမှာရှိတဲ့သူတို့တန်ယုံတွေမှာတန်အမဲ့ယာရုနေရာတွေကိုတန်ယုံတာဝန်ခံတွေအဖြစ်အဆင့်လျှော့ချလာကြတာဒါမှမဟုတ်လစ်လက်သွားတဲ့တန်အမဲ့နေရာတွေမှာအစ်စ်ခန့်အပ်တာမျိုးမလုပ်တော့တာစတဲ့တန်တမာရေးအရာအဆင့်လျှော့ချတာတွေကိုကြည့်ရင်စစ်ကောင်စီဟာတန်တမာရေးအရာအထူးကြံမှုကြီးထွားလာတာကိုမိမောင်းထိုးပြနေတယ်လို့နိုင်ငံတကာသတင်းတွေမှာဖော်ပြခဲ့ကြပါတယ်။ဒီကနေ့နှစ်ဇူလိုင်လကမြန်မာနိုင်ငံဆိုင်ရာဗြိတိန်တန်မတ်ကြီးအစ်စ်ဖြစ်ခန့်အပ်ခံရတဲ့ Pete Valls ဟာဩဂုတ်လနောက်ပိုင်းမှာမြန်မာနိုင်ငံကိုတွားရောက်တာဝန်ထမ်းဆောင်ခဲ့တာပါဒါပေမဲ့သူ့ရဲ့ဗြိတိန်တန်မတ်ကြီးဖြစ်ခန့်အပ်လွှာအတွက်စစ်ကောင်စီကအကြိမ်ကြိမ်မေတ္တာရက်ခံခဲ့ပြီးမြန်မာကြီးပီတ်ဗောလ်စ်ကတော့နေပြည်တော်သွားပြီးစစ်ကောင်စီပို့ချုပ်မှုကြီးမေအောင်လိုင်းကိုတွေ့ဆုံပေးရခဲ့ခြင်းမရှိပါဘူးဒီနှစ်ဖေဖော်ဝါရီလနောက်ပိုင်းမှာဒေသဆိုင်ရာညှိနှိုင်းဆွေးနွေးပွဲအတွက်မြန်မာနိုင်ငံကနေခိတ္တခဏထွက်ခွာခဲ့တဲ့တန်မတ်ကြီးကိုတီရင်းပြန်ဝင်ဖို့စစ်ကောင်စီကညှင်းပယ်ခဲ့ပါတယ်။ဒါအပြင်ဒီနှစ်အစောပိုင်းကဆိုရှယ်မီဒီယာတွေမှာသူ့ရဲ့တာဝန်အဆင့်ကိုတန်မတ်ကြီးအစားမြန်မာနိုင်ငံဆိုင်ရာဗြိတိန်တန်ယုံအကြီးအကဲဖြစ်ပြောင်းလဲခဲ့ပါတယ်။ဒါတွေဟာဗြိတိန်နိုင်ငံနဲ့သာမကဥရောပနဲ့အာရှနိုင်ငံတွေပါစစ်ကောင်စီနဲ့တန်တမာရေးတိုက်ပွဲဖြစ်နေတဲ့နောက်ွယ်ကအခြေအနေတွေလိုပဲမြင်ကြောင်းဗြိတိန်အခြေစိုက်မြမရေးလှုပ်ရှားနေတဲ့ Burma Campaign UK ရဲ့အမှုဆောင်ညွှန်ကြားမှု Mark Farmana က VOA ကိုပြောပါတယ
်။ What we've seen is even governments that have not taken
ကျွန်တော်တို့မြင်နေရတာကတော့ဗြိတိန်အစိုးရအနေနဲ့စီးပွားရေးအရပြစ်မှတ်ထားပိတ်ဆို့အရေးယူမှုအစ်စ်တွေအတွက်ခိုင်မာတဲ့ရည်တည်ချက်မရှိကြတော့စစ်ကောင်စီကိုမြန်မာနိုင်ငံရဲ့တရားဝင်ကိုယ်စားလှယ်အဖြစ်အတိအမှတ်ပြုဖို့တော့တွန်းဆုတ်နေတာပါ။အဲ့ဒါရဲ့တစိတ်တစ်ပိုင်းအနေနဲ့သူတို့တန်အမတ်ကြီးခန့်အပ်လွှာကိုပေးရတာမျိုးမလုပ်ချင်ပါဘူး။တန်အမတ်တွေခန့်အပ်တယ်ဆိုရင်နိုင်ငံတော်အကြီးအကဲကိုတွေးဆပြီးတရားဝင်လက်ခံတဲ့အနေနဲ့ခန့်အပ်လွှာကိုပေးအပ်ရတာပါ။ဒါကြောင့်စစ်ကောင်စီကဗြိတိန်တန်အမတ်ကြီးအစ်စ်ရောက်လာတဲ့အချိန်မှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုလာရောက်တွေးဆပြီးခန့်အပ်လွှာပေးအပ်ရမယ်လို့ပြောနေတာဖြစ်ပါတယ်။ဒါပေမဲ့လည်းဗြိတိန်ဘက်ကဒါကိုမလုပ်ချင်ပါဘူး။ Sorry Arabia နိုင်ငံပဲပထမအဆုံးလုပ်ခဲ့တယ်လို့ကျွန်တော်ထင်ပါတယ်။
ဒါအပြင်နိုင်ငံအများအပြားဟာလေစစ်ကောင်စီကဗီဇာမပေးတော့တာကြောင့်သူတို့ကိုစားပြုတန်တမန်တွေဗီဇာရဖို့ရုန်းကန်နေရတယ်လို့မတ်ဖာမနာကဆိုပါတယ်။တစ်ဖက်မှာလည်းမေလ12ရက်နေ့ကနေ23ရက်နေ့အထိအမေရိကန်ပြည်ထောင်စုမှလုပ်ခဲ့တဲ့အမေရိကန်အာဆီယံထိပ်သီးစည်းဝေးပွဲနဲ့တိုက်ဆိုင်ပြီးရောက်လာတဲ့ NUG အမျိုးသားညီညွတ်ရေးအစိုးရနိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်ကိုအမေရိကန်အစိုးရအစိုးရအရာရှိတွေလွှတ်တော်အမတ်တွေအပါအဝင်မလေးရှားနိုင်ငံသားရေးဝန်ကြီးဆာဖူဒင်အဗ်ဒူလာတို့ကတွေ့ဆုံဆွေးနွေးခဲ့တဲ့ရလဒ်ကတော့မတ်ဖာမနာကအခုလိုသုံးသပ်ပါတယ်
ASEAN doesn't have a policy. ASEAN is a mess with individual members.
ASEAN မှာမူဝါဒမရှိပါဘူး။အဖွဲ့ဝင်တနိုင်ငံချင်းစီအလိုက်မှာလုံးဝကွဲပြားတဲ့ချင်းကပ်မှုတွေနဲ့ကွဲပြားတဲ့မူဝါဒတွေကိုပဲလိုလားနေကြပြီး ASEAN အဖွဲ့အနေနဲ့ရှုပ်ထွေးနေတာပါ။အခုလို ASEAN အဖွဲ့ဝင်နိုင်ငံတနိုင်ငံအနေနဲ့ MUG ဝန်ကြီးတဦးကိုတွေးဆောင်တဲ့ကိစ္စမှာအများပြည်သူသိအောင်သတင်းထုတ်ပြန်တာဟာတကယ်ကိုထင်ရှားတဲ့ဖြစ်ရဲ့လို့ကျွန်တော်မြင်ပါတယ်။ ဒါအပြင်အမေရိကန်ပြည်ထောင်စုမှာ NUG ဝင်ကြီးဒေါ်စင်မအောင်အနေနဲ့အစိမ့်မြင့်အစိုးရအရာရှိတွေလွတ်တော်အမတ်တွေနဲ့တွဲဆုံမှုတွေကိုလူများသိအောင်ထုတ်ပြန်ကြေညာမှုတွေဟာတကယ်ကိုထူးခြားပါတယ်။ဒါပေမဲ့လည်းဒီဖြစ်ရပ်တွေဟာအလိုလျောက်တရားဝင်အတိအမှတ်ပြုတယ်ဆိုတာမျိုးဥတီသွားတယ်လို့တော့ကျွန်တော်မထင်ပါဘူး။တစ်ဖက်မှာလည်းတခြားနည်းလမ်းနဲ့အတိအမှတ်ပြုတယ်လို့ပြောနိုင်ပါတယ်။ NUG ကိုအစိုးရတရက်ဆိုတာထက်မြန်မာပြည်သူတွေရဲ့တရားဝင်ကိုယ်စားလှယ်အဖြစ်နိုင်ငံတကာဘက်ကအတိအမှတ်ပြုမှုပုံပြီးများလာတာကိုတွေ့ရပါတယ်။မြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့ဆွေးနွေးအဖြေရှာဖို့ဆိုရင်NUG ဟာမပါမဖြစ်ထည့်သွင်းရမယ့်အစိအပိုင်းဖြစ်ပိုပြီးအတိအမှတ်ပြုလာကြပါတယ
်လက်ရှိမြန်မာနဲ့တန်တမန်ဆက်ဆံရေးအဆင့်ရှော့ချနေကြတဲ့အနောက်နိုင်ငံတွေထဲမှာတော့ Australia, New Zealand, Denmark, Germany, Israel, Italy နဲ့အာရှထဲမှာတော့တောင်ကိုရီးယားပါဝင်ပါတယ် Australia ဘက်ကတော့တန်တမန်ဆက်ဆံရေးအဆင့်ရှော့ချလိုက်တဲ့အကြောင်းရင်းကို Australia ဆိုင်ရာ NUG ကိုယ်စားလှယ်ဒေါက်တာထွန်းအောင်ရွှေက VOA ကိုအခုလိုပြောပါတယ်
ဟုတ်က2021ပေါ့နော်ဧပြီလနဲ့မေမှာသူက public hearing ကြီးလုပ်တယ်ဗျလုပ်တယ်အစိုးရဌာနတွေလည်းသူတို့လုပ်တယ်လွှတ်တော်ကြားနာမှုတွေလုပ်တယ်ပေါ့နော်လုပ်ပြီးတော့သူကဂျွန်လမှာမနှစ်ကဂျွန်လမှာသူကတတော်ကနေအစိုးရကိုအစီရင်ခံစာတစ်စောင်ပေးတယ်အဲ့ဒီမှာဒီ recommendations အားလုံး13ချက်လား14ချက်လားပါတယ်ဗျအဲ့ဒီမှာတစ်ခုကပါလဲဆိုတော့ Australia အစိုးရအနေနဲ့တော့ကိုယ့်ရဲ့အမျိုးသားအကျိုးစီးပွားအရာဒီစစ်အုပ်စုနဲ့တော့အဆက်အသွယ်မပြတ်အားဖို့တော့လိုအပ်တယ်ဆိုတာသူတို့သဘောတူတယ်။သို့တော့ဩစတြေးလျရဲ့ကြီးပြည့်ဆက်ဆံမှုတွေဒီစစ်အုပ်စုကိုတရားဝင်သွားစေမဲ့အနည်းအထားမျိုးတွေမလုပ်ရဘူး။ minimum engagement ပဲရှိရမယ်။ဒီ engagement ကလည်း legitimize လုပ်လိုက်တဲ့အခါမျိုးမဖြစ်စေရဘူးဆိုတာမျိုးသဘောထားပေးတယ်ပေါ့နော်။အဲတော့ကျွန်တော်တို့ NUG ကလူကြီးတွေနဲ့ဆရာပိတ်ဆရာလူကြီးတွေနဲ့ဩစတြေးလျအစိုးရရဲ့တာဝန်ရှိတဲ့လူတွေလွှတ်တော်တာဝန်ရှိတဲ့လူတွေတွေ့တော့တယ်သူတို့ကဒီချက်ကိုအမြဲပြောတယ်ဗျ။ဒါကြောင့်လဲသူတို့ကတာမတ်ကြီးဒီလက်ရှိတာမတ်ကြီးခီးစဉ်တာဝန်ထမ်းဆောင်မှုပြီးတဲ့အခါမှာ next term ကိုတော့သူတို့ကဒါ downgrade လုပ်မယ်ဆိုတာငကိုတဲကစဉ်းစားချက်ရှိမယ်လို့ထင်ပါတယ
်။အာဆီယံဖွဲ့ဝင်10နိုင်ငံထဲမှာလက်ရှိမြန်မာနိုင်ငံဆိုင်ရာတာမတ်ကြီးတွေနေရာမှာအသစ်ပြန်ပြီးခက်အပ်တာမျိုးမလုပ်တော့တဲ့နိုင်ငံတွေကတော့ Brunei, Philippines, Thailand နဲ့ Malaysia တို့ဖြစ်ပါတယ်။အခုလိုတန်တမန်ဆက်ဆံရေးအဆင့်ရှော့ချနေတာတွေနဲ့ပတ်သက်လို့တော့နိုင်ငံတစ်ခုချင်းစီရဲ့သဘောထားပဲဖြစ်တယ်လို့ပြီးခဲ့တဲ့ရက်ပိုင်းကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကတုံ့ပြန်ပြောကြားခဲ့ပါတယ်ရှင
်။စစ်ကောင်စီနဲ့နိုင်ငံတကာတန်ရေးတမန်ရေးအခင်းချင်းကိုမှအင်ဂျင်နီယာကတင်ပြသွားတာပါရှင်။ခုတော့ဒီရက်ပိုင်းဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့တမနစ်ဗီဒီယိုသတင်းလေးတွေကိုပြောပြပေးချင်ပါတယ်။ကီယက်မြို့တော်မှာတော့ယူကရိန်းရဲ့အောင်မြင်မှုအမှတ်အသားမီးလောင်ကျွမ်းထားတဲ့ရုရှားတင်ကားတွေကိုပြသထားပါတယ်။အိန္ဒိယမှာမိုးရွာသည်မတိုင်မီရွာတဲ့မိုးတွေကြောင့်ရေပင်နဲ့ကျုံနေရပါတယ်။ဒီလိုဆိုရှယ်မီဒီယာလူကြည့်များတဲ့သတင်းတိုးတွေကိုတော့မအေးသနာကျော်ကပြောပြထားပါတယ
်။ရုရှားကျူးကျော်ခြင်းနဲ့ကျုံနေရတဲ့ယူကရိန်းနိုင်ငံကီယက်မြို့တော်မှာမီးလောင်ကျွမ်းထားတဲ့ရုရှားတန်ကြပ်ကားအမြောက်ကားနဲ့တခြားတန်ကြပ်ကားတွေကိုမျိုးလယ်ရေပင်မှာပြသထားတာလာကြည့်သူတွေနဲ့စီကားနေပါတယ်။ကီယက်မှာအေဂျင့်နေပေမဲ့နိုင်ငံရဲ့တခြားဒေသတွေမှာရုရှားကျူးကျော်စင်တဲ့ရင်ဆိုင်နေရဆဲပဲအခြေအနေကိုတိတာမြင်တာအောင်ပြသမှုလည်းဖြစ်ပါတယ်။လာကြည့်သူတွေကလည်းဒီလိုပြသမှုမျိုးလိုအပ်တယ်လို့ယူဆကြပါတယ
်။အခ
ုရန်သူကအနားမှာမရှိပေမဲ့ချက်ချင်းနီနီလေးကိုရောက်လာနိုင်တယ်ဆိုတာသတိပေးတာပဲလို့လာရောက်ကြည့်ရှုသူတွေကတယောက်ကပြောပါတယ်။ဒါ့အပြင်ယူကရိန်းကိုကျူးကျော်လာတဲ့ရန်သူကိုတိုက်ထုတ်နိုင်စွမ်းရှိတယ်ဆိုတာနဲ့ရန်သူရဲ့ကျူးကျော်မှုလက်အောက်ကနေယူကရိန်းကိုပြန်လွတ်မြောက်အောင်လုပ်မယ်ဆိုတာပြသမှုဖြစ်တယ်လို့လာကြည့်ရဲ့ယူကရိန်းစစ်သားတဦးကပြောပါတယ်။ယူကရိန်းရဲ့ဒုတိယစီဇန်ဟာကစ်မြို့မှာလူတွေအများကြီးပဲအစားအသောက်ဝေပေးတဲ့နေရာမှာတန်းစီနေကြပါတယ်။ရုရှားကျူးကျော်မခံရခင်ကလူတွေတတန်ငွေနီးရနေထိုင်တဲ့ဟာကစ်မြို့ရုရှားရဲ့အကြီးကျယ်ဘုံကျဲတိုက်ခတ်မှုနဲ့ကြုံခဲ့ရပြီးတော့အခုပြန်ပြီးတော့နလန်ထူနိုင်မှုအစပြိုးနေပါပြီ။ဟာကစ်မြို့ဟာနိုင်ငံမြောက်ပိုင်းမှာတည်ရှိပြီးရုရှားနယ်စပ်နဲ့နေတာကြောင့်ရုရှားတပ်တွေဆော့ဆော့စီစီရောက်လာခဲ့ကြပြီးတော့မြို့ပတ်လည်းဝိုင်းမြို့သိမ်းမှုကြိုးစားခဲ့တာပါ။ဒါပေမဲ့မေလအစမှာပဲယူကရိန်းဘက်ကလည်းပြန်ပြီးတော့တိုက်ခိုက်နိုင်ခဲ့လို့ရုရှားတပ်တွေပြန်ဆုတ်သွားရပါတယ်။ရုရှားတပ်တွေပြန်ဆုတ်သွားအောင်လုပ်နိုင်ခဲ့လို့လည်းမြို့ကိုလူတွေပြန်ပြီးတော့ဝင်လာခဲ့ပါတယ်။လူများများပြန်ဝင်လာတဲ့မြို့မှာစားရိတ်ခါလိုအပ်ပြီးတော့မျိုးနဲ့ကုညီရေးစခန်းတွေမှာတော့အစားအသောက်ရဖို့လူတွေလာပြီးတော့တန်းစီနေကြရတာပါ ကွန်ကြီးစခန်းတစ်ခုမှာဆိုရင်တနေ့တနေ့လူပေါင်းတထောင်ကျော်ကိုအစားအသောက်တွေဖွေးပေးနေရပြီးတော့လူရေတွက်ကလည်းနေ့စဉ်နဲ့အမျှတိုးလာနေတယ်လို့ပြောပါရယ်ကုလသမဂ္ဂစားနယ်ရိတ်ခါအစီအစဉ်ရဲ့စီးရင်ရဆိုရင်ယူကရိန်းနိုင်ငံအရှေ့ပိုင်းနဲ့တောင်ပိုင်းတွေမှာစစ်တမ်းကြောင့်အစားအသောက်လိုအပ်မှုပိုမြင့်တယ်လို့တွေ့ရပါရယ်အိန္ဒိယနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာမုတ်တုံရာသီမတိုင်ခင်မိုးတဲ့ရေကြီးလို့ပြီးခဲ့တဲ့သတင်းပတ်တွေအတွင်းမှာလူ24ဦးမကသေဆုံးပြီးတော့လူ6000လောက်နေအိမ်တွေကနေဘေးလွတ်ရာကိုရှောင်နေကြရတယ်လို့တာဝန်ရှိသူတွေတနင်္လာနေ့မေလ22ရက်နေ့ကပဲပြောသွားခဲ့ပါတယ်။အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းအာဆန်ပြည်နယ်မှာပြီးခဲ့တဲ့ဧပြီလ6ရက်နေ့ကလေးကရေပေးကြောင်းလူသေဆုံးမှုစဖြစ်တာဖြစ်ပြီးတော့အဲ့အာဆန်ပြည်နယ်မှာဒေသခံတွေအတွက်တောက်သုံးရေအတော်ရှားပါးနေတာပါ။မေလ22ရက်နေ့တနင်္ဂနွေနေ့အချိန်လေးကတော့ရေဘေးကြောင့်နေအိမ်တွေကနေပြောပစ္စည်းတွေအကုန်ပျက်စီးကုန်ပြီးတော့အဝေးလေးတစ်စုံနှစ်စုံလောက်ပဲယူလာနိုင်တယ်လို့ဒေသခံတွေကညီးပါတယ
်။ဘယ်ကဲကတော့ဒီမှဂျယ်ရီယာရဲ့ကဲစမီလေးက
ဘာမှလည်းစားစရာမရှိအရင်လဲဆာလာမုတ်တိတ်နေကြရပါတယ်လို့ပြောပါတယ်။နေအိမ်တွေကိုရေဖုံးလွှမ်းထားတာမြင်တွေ့ရတာဖြစ်ပြီးတော့တချို့ကတော့ကုန်းမြင့်မြင့်ပေါ်မှာခဏရာရေတဲလေးတွေနဲ့ခိုးနားနေကြရပါတယ်။အလုံးအတွက်ကတောက်သုံးရေကိစ္စပြဿနာကအကြီးဆုံးဖြစ်ပါလေ။ဒီရွာသားတွေကတော့ရွာသူကြီးကအချင်းကြီးလာကြည့်မေးမြန်းသွားတယ်လို့ပြောပါရယ်။အလုံးကအခုချိန်မှာသူတို့အိမ်ကိုပြန်ဖို့လဲလှေတော့လို့ရတယ်လို့ပြောကြပါရယ်။တချို့တွေကတော့စားစရာရအောင်လို့ကောက်နံတွေကိုလမ်းဘေးမှာအချောက်ခံဖို့စူးစမ်းနေကြပါရယ်။အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းအာဆန်ပြည်နယ်ကရေဘေးကမိုးတုံရာသီမတိုင်မီမှာမိုးရေတက်တက်ထန်ထန်ရွာလို့အခုလိုရေကြီးပြီးတော့ရေပင်းနဲ့ကြုံရတာဖြစ်ပါလေ။ဒါတဲ့မျိုးတော်ကမဒန်တူဆော့ဖျောင်းရုပ်တူပြလိုက်မှာတော့ဗြိတိသျဘီရင်မကြီးအလစ်ဇဘက်ရဲ့ပလက်တီနမ်ရေတုဆင်နွှဲမှုဖြစ်တဲ့မေလ16ရက်နေ့ကပဲသူတို့ပြလိုက်မှာဗြိတိသျကြီးရဲ့ဝတ်စုံ24စုံကိုအမတ်တရပြထားလိုက်ပါတယ်။ဒုတိယမျိုးအလစ်ဇဘက်ဘီရင်မကြီးသူ့ရဲ့နန်းတက်290အတွင်းမှာဝစ်ခဲ့တဲ့ဂါဝင်ရှိတွေကိုပြည်မာကြီးရဲ့ပုံတို့ဖျောင်းရုပ်တို့34ခုပေါ်မှာဆင်မြန်းပေးထားတာပါ1953ခုနှစ်ကပြည်မာကြီးဗိသိက်ခန်တော်ကဝတ်တဲ့ဝစ်စုံစင်တူဝစ်စုံနဲ့ပါပါတယ်1956ခုနှစ်ပြည်မာကြီးရဲ့ပထမအဆုံးဖျောင်းရုပ်တို့မှာဆင်မြန်းပေးထားတဲ့ခြုံတယ်ပြီးတော့ပြည်မာကြီးနန်းတက်ငွေရတု1989ခုနှစ်ကဝစ်စုံအစရှိသဖြင့်ဒီလိုမျိုးအမတ်တရဝစ်စုံတွေကိုပြသထားပါတယ်မဒန်သူဆော့ဖျောင်းရုပ်တုပြတိုင်းမှာလဲပုံတူလုံးသမျှဘဘူးရုပ်တွေမှာဘီရင်မာကြီးပုံတူတွေကအများဆုံးဖြစ်ပါတယ်။အခုဒီ Royal Dress Collection တော်ဝင်ဝတ်ဆောင်ပြကန်းကိုတော့လန်ဒန်မြို့တော်မှာမေလ28ရက်နေ့ကစပြီးတော့နှစ်ပတ်ကြာပြသထားမှာဖြစ်ပါတယ်
။ကုသလောဆိုရှယ်မီဒီယာတွေပေါ်မှာလူကြည့်အများနေတဲ့သတင်းဗီဒီယိုသတင်းတိုလေးတွေကိုမအေးတနာကျော်ကစူးစီးတင်ပြသွားတာပါရှင်။အခုအင်္ဂါညအပတ်စဉ်ကဏ္ဍတစ်ခုကိုတင်ဆက်ပေးပါမယ်။စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာ2022ခုနှစ်ဇန်နဝါရီလကနေဧပြီလအထိပထမလေးလပတ်အတွင်းရေနံနဲ့သဘာဝတန်ခွေအပါအဝင်ကဏ္ဍခုနှစ်ခုမှာရင်းနှီးမြှုပ်နှံမှုနိုင်ငံခြားရင်းနှီးမြှုပ်နှံမှုမပါဝင်တာတွေ့ရပါတယ်။ဒီတော့လက်ရှိမြန်မာနိုင်ငံတွင်နိုင်ငံခြားရင်းနှီးမြှုပ်နှံမှုအခြေအနေဘယ်လိုရှိပါသလဲ။အချက်အလက်တွေကိုစုစည်းပြီးတော့မဟာဗျူဟာနဲ့မူဝါဒလေးလာရေး Institute ISB မြန်မာကမြင်ကွင်းကျယ်မှတ်စုအဖြစ်တင်ဆက်ထားပါတယ်ရှင်။
2022ခုနှစ်ဇန်နဝါရီကနေဧပြီလအထိပထမလေးလပတ်အတွင်းအခြားဝင်ဆောင်မှုများကဏ္ဍမှာပဲရင်းနှီးမြှုပ်နှံမှုအများဆုံးဝင်ရောက်ခဲ့ပါတယ်။ဒါ့အပြင်ရေနံနဲ့သဘာဝတံငွေအပါအဝင်ကဏ္ဍခုနှစ်ခုမှာရင်းနှီးမြှုပ်နှံမှုလုံးဝမဝင်ခဲ့ပါဘူး။ဆော့လုပ်ရေးစက်မှုစုံပို့ဆောင်ဆက်သွယ်ရေးတထုတူဖော်ရေးဟိုတယ်နဲ့ခရီးစိုက်ပျိုးရေးကဏ္ဍတွေမှာပါမဝင်ခဲ့တာပါ။ကဏ္ဍစနစ်ခုရှိတဲ့အထက်ခုနှစ်ခုမှရင်းနှီးမြှုပ်နှံမှုမဝင်ခဲ့တာကထူးခြားမှုတစ်ခုဖြစ်ပါတယ်။သုံးနှစ်အတွင်းပထမလေးလပတ်အခြေအနေတွေကိုနှိုင်းယှဉ်ရင်လည်းရင်းနှီးမြှုပ်နှံမှုဝင်တာအနည်းဆုံးဖြစ်နေပါတယ်။2020ပြည့်နှစ်ပထမလေးလမှာအမေရိကန်ဒေါ်လာ1ဘီလီယံကျော်ဝင်ခဲ့ပေမယ့်အခုနှစ်လေးလမှာအမေရိကန်ဒေါ်လာ3400ကျော်ပဲရှိပါတယ်။ ဒီ2022ခုနှစ်နဲ့ရှင်ရင်လဲအမေရိကန်ဒေါ်လာတန်900လီဘာရောကျသွားပါတယ်2022ခုနှစ်ပထမလေလအတွင်းဇန်နဝါရီမှာပဲဇီးနီးမြုပ်နှံမှုအများဆုံးဝင်ခဲ့ပါတယ်။ဖေဖော်ဝါရီမှာပြန်ကျသွားပြီးမတ်မှာပြန်တက်ခဲ့ပြီးမယ့်ဧပြီမှာဆက်ကျခဲ့ပါတယ်။ဧပြီမှာရခဲ့တဲ့ဇီးနီးမြုပ်နှံမှုပမာဏကအမေရိကန်ဒေါ်လာ6တန်းနီးပါးပဲရှိပါတယ်။ဒါဒီနှစ်ပထမလေလပတ်အတွင်းအနိုင်ဆုံးကိုရောက်ခဲ့တာပါ။နိုင်ငံလိုက်ဝင်ခဲ့တဲ့ယင်းနှိမ့်နှံမှုတွေထဲမှာအာဆီယံ၊ဟောင်ကောင်နဲ့တရုတ်ကထိပ်ဆုံးမှရှိနေပါတယ်။စုစုပေါင်းယင်းနှိမ့်နှံမှုရဲ့54ရာခိုင်နှုန်းကအာဆီယံနိုင်ငံတွေရဲ့ယင်းနှိမ့်နှံမှုဖြစ်ပါတယ်။တရုတ်ယင်းနှိမ့်နှံမှုကဒီလေးလအတွင်းစုစုပေါင်းနိုင်ငံသားယင်းနှိမ့်နှံမှုရဲ့73ရာခိုင်နှုန်းလောက်ပဲရှိတာကထူးခြားပါတယ
်။ညင်ခွင်းကျဲမဆူကိုတင်ဆက်ပေးလိုက်တာပါရှင်။ပိုလန်သမ္မတဟာယူကရိန်းနိုင်ငံကိုရုတ်တရက်တွားရောက်ခဲ့ပြီးတော့ယူကရိန်းမြို့တော်ပါလီမန်မှာမိန့်ခွန်းပြောကြားခဲ့ပါတယ်။ကျူးကျော်စစ်ကိုခုခံနေတဲ့ယူကရိန်းနိုင်ငံကိုထောက်ခံကြောင်းပြသတဲ့အနေနဲ့ခုလိုတွေ့ရောက်တာလည်းဖြစ်ပါတယ်။ယူကရိန်းအရှိတ်ဖက်ဒွန်ဘတ်ဒေသကိုရုရှားဘက်ကဆက်လက်ထိုးစစ်ဆင်တိုက်ခိုက်နေချိန်မှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းယူကရိန်းကိုအကူအညီပေးမဲ့အစီအစဉ်သူ့ရဲ့အာရှခီးစဉ်အတွင်းမှာလက်မှတ်ရေးထိုးအတည်ပြုပေးခဲ့ပါတယ်။ VOA သတင်းထောက်အာရာဘာဇာဒီသတင်းပေးပို့ထားတာကိုတော့ကြောင်းအောင်ကတင်ပြထားပါတယ်။
ပြင်းစင်ကဲမျိုးမာရီယိုဘိုးကို3လနေပါကြာဝိုင်းရံပိတ်ဆို့တိုက်ခတ်ခဲ့ပြီးနောက်ကြံနေသေးတဲ့အစိတ်ပိုင်းတွေကိုလည်းတင်ပိုက်နိုင်ခဲ့ပြီလို့ရုရှားဘက်ကကြေညာပါရယ်ဖေဖော်ဝါရီလကစတဲ့ယူကရိန်းကျူးကျော်စစ်အတွင်းရုရှားတပ်တွေဟာမီးမတွက်နိုင်လောက်အောင်ရုံမှရက်စက်တဲ့စစ်ရာဇဝတ်မှုပေါင်းများစွာကျူးလွန်ခဲ့တဲ့ဆိုပြီးတော့ဆွဆွဲခံနေရချိန်မှာမာရီယိုဘိုးမျိုးကိုတင်ပိုက်နိုင်လိုက်တာပါယူကရိန်းအရှိန်နဲ့တောင်ဘက်ကယူကရိန်းတပ်ဖွဲ့ဝင်တွေကိုလေကြောင်းကရောလက်နဲ့ကြီးရင်နဲ့ပါအောင်မြင်မြင်ပစ်ခတ်နေနိုင်ခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကလည်းပြောပါရယ်ဒီတော့အတွင်းပိုလန်သမ္မတအန်ဒရီဒူဒါဟာယူကရိန်းမြို့တော်ကီးဖ်ကိုရောက်ရှိသွားပြီးသမ္မတဗလိုဒီမီယာဇလန်စကီနဲ့တွေ့ဆုံခဲ့တယ်လို့ယူကရိန်းပါလီမန်မှာလည်းမိန့်ခွန်းပြောကြားခဲ့ပါရယ်သမ္မတဒူဒါကရုရှားတွေကိုလွယ်လွယ်နဲ့အလျှော့မပေးဖို့နဲ့ဆက်လက်တိုက်ပွဲဝင်ကြဖို့အားပေးကြံပြောခဲ့ပါရယ်ရုရှားကြီးကျော်စစ်စာကလေးကပါလီမန်မှာနိုင်ငံသားကောင်းဆောင်တို့အခုလိုစကားပြောတာဒူဒါပထမဆုံးလည်းဖြစ်ပါရယ်အာရှမှာရောက်ရှိနေတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းယူကရိန်းကိုဘီလီယံ40ပမာဏစီးရင်နဲ့လူသားချင်းဆိုင်ရာအကူအညီပေးမယ့်အစီအစဉ်ကိုစနေနေ့ကလက်မှတ်ရေးထိုးခဲ့ပါရယ်ပူရဲစီဦးကြီးချုပ်များအဖွဲ့အကြီးကဲဟောင်းအငင်းစားရည်ရက်ပုံချုပ်ကြီးမိုက်မူလန်ကတမင်းငွေနဲ့ ABC This Week အစီအစဉ်မှာအခုလိုပြောပါရယ်
This is going to be a long slog.
Putin အတွက်ကတော့တော်တော်ကြိုးစားရပါလိမ့်မယ်။ Ukraine ဒေသမှာအချုံကြီးရှုံးပြီးတဲ့နောက်အခုအခါသူကအရှိချမ်းကိုအာရုံစိုက်နေတယ်ဆိုတာထင်ရှားပါတယ်။အစပိုင်းတုန်းကတော့ Kyiv ကိုသိမ်းပြီးအစိုးရကိုဖြုတ်ချရုပ်သေးအစိုးရကိုခေါင်းဆောင်တင်ဖို့ကြံစီခဲ့တယ်လို့ထင်ပါတယ်။အခုတော့အဲ့ဒီလိုဖြစ်နိုင်တော့မှမဟုတ်ပါဘူး။ဒါပေမဲ့လည်းအရှိတ်ဒေသမှာတော့ဆုံးရှုံးမှုနည်းနိုင်သမျှနည်းအောင်အစွမ်းကုန်လုပ်မယ်လို့ထင်ပါတယ်။သမ္မတဇလန်စကီကလည်းဒီဒေတာကိုပြန်လိုချင်တယ်ဆိုတာရှင်းရှင်းလင်းလင်းပြောနေခဲ့တာပါ
။ရုရှားရဲ့ကျူးကျော်စစ်ကြောင်းဥရောပနိုင်ငံတွေကြားဆိုးရိမ်မှုတွေ့လာခဲ့ပြီးပုံမှန်အားဖြင့်ဂျာမနီရဲ့တည်လို့ရှိတဲ့ဖင်လန်နဲ့ဆွေဒင်နိုင်ငံတွေလည်းနေတိုးအဖွဲ့ဝင်ဖြစ်ဖို့လွန်ခဲ့တဲ့သတင်းပတ်အတွင်းရှောက်လွှာတင်ခဲ့ပါတယ်။ရုရှားသမ္မတပူတင်ကတော့အဲ့ဒီနိုင်ငံတွေအနေနဲ့နေတိုးအဖွဲ့ရဲ့ဝင်မယ်ဆိုရင်နျူကလ িয়ার လက်နက်တွေကိုဒေတာရင်းမှာဖြန့်ချတက်ဆင်သွားမယ်ဆိုပြီးတော့ချင်းချောက်ပြောဆိုပါတယ်။ဒီလက်ပုံချုပ်ကြီးမူလန်က APC This Week အစီအစဉ်မှာပူတင်ရဲ့နျူကလ িয়ার လက်နက်အနေနဲ့ပတ်သက်ပြီးတော့အခုလိုသတိပေးပြောဆိုပါတယ်။
We should remind that as the country
is nuclear lane သုံးရတဲ့နိုင်ငံအနေနဲ့ဘလောက်ဆိုးကျိုးတွေကြီးတယ်ဆိုတာကြံတရီပေးတင်တယ်လို့မတော့အောင်လဲတတ်နိုင်တယ်များဆောင်ရွက်သွားမှာပါဒါပေမဲ့ပူတင်မှာဒီလက်နက်တွေရှိနေပြီးတော့သူဟာအခုဆိုရင်ဂျောင်းပိတ်မိနေတဲ့အနေအထားမှာရှိနေတာကြောင့်သူ့အနေနဲ့ဒါကိုအသုံးချနိုင်ကြီးရှိတာကိုတော့အသေးချာထည့်သွင်းစဉ်းစားရမှာပါ
နေတိုးအဖွဲ့ဝင်ဖြစ်တဲ့တူရကီနိုင်ငံကတော့ဖင်လန်နဲ့ဆွေဒင်နိုင်ငံကနေတိုးအဖွဲ့ဝင်ဖြစ်ဖို့ကြိုးစားတာနဲ့ပတ်သက်ပြီးကန့်ကွက်မယ်ဆိုတာမျိုးပြောနေတာပါတူရကီကအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ထားသူတွေနဲ့ပတ်သက်ပြီးအဲဒီနိုင်ငံတွေရဲ့သဘောထားယက်တီချက်ရှင်းရှင်းလင်းလင်းမသိရဘူးဆိုပြီးတူရကီဘက်ကပြောနေတာပါစနေနေ့ကတော့တူရကီသမ္မတရီဂျစ်ဒေအာရိုဝန်နဲ့ဖင်လန်နဲ့ဆွေဒင်ခေါင်းဆောင်တွေဆွေးနွေးပြောဆိုခဲ့ပေမဲ့ရလနဲ့ပတ်သက်ပြီးတော့မသိရပါဘူးနေတိုးအဖွဲ့ဝင်နိုင်ငံဖြစ်ဖို့ဆိုရင်အဖွဲ့ဝင်အလုံးကလက်ခံရမှာဖြစ်ပါတယ်အဖွဲ့ဝင်တွေရဲ့ရှောက်လာတဲ့ပတ်သက်ပြီးတော့တိုးတက်မှုတွေရှိလာဖို့မျှော်လင့်ကြောင်းကိုတော့အနောက်နိုင်ငံတွေကပြောဆိုထားတာပါရုရှားတပ်တွေဆုတ်ခွာသွားပြီးဖြစ်တဲ့ယူကရိန်းဒေသတချို့မှာဒေသခံတွေကလည်းပြန်လည်ထူထောင်ရေးတွေစတင်လှုပ်ဆောင်နေပါပြီကုံစုံဆိုင်ပိုင်ရှင်ဇနိုက်တာကိုစန်ကိုကရိုက်တာသတင်းဌာနကိုအခုလိုပြောပါတယ်
ကိုရင်ကားလိုပြန်ဖြစ်အောင်အားလုံးပြန်ပြီးဆောက်သွားမှာပါကျမတို့ကအခက်အခဲကိုကြောက်တဲ့သူတွေမဟုတ်ပါဘူး။ရုရှားတွေကကျမတို့တိုင်းပြည်ကိုဖဲ့ယူခြင်းပေမဲ့ပြီးမှမဟုတ်သလိုသူတို့ရမှလည်းမဟုတ်ပါဘူး
။မိုးတက်မုန်တိုင်းတွေကြောက်ရောက်ပြီးချိန်မှာလေပင်လေညှင်းတိုက်ခတ်လာမှကြောင်းလူနေမှုပွားတွေအားလုံးပုံမှန်ပြန်ဖြစ်လာဖို့မျှော်လင့်နေကြောင်းလည်းသူကပြောပါရယ်ခင်ဗျာ
။အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်မကိုတော့ကွန်အောင်ကတင်ပြတော်ရပါရှင်။အခုတော့ကမ္ဘာတလခီတော့အစည်းအဝေးမှာအမေရိကန်ပြည်ထောင်စုနယူးယောက်မြို့ကမက်ထရိုပိုလီတန်ပြတိုက်မှာအမေရိကန်ဖက်ရှင်ရဲလို့ကမ္ဘာကိုထိုးပေါက်ခဲ့တဲ့ဒီဇိုင်နာတွေရဲ့ဖက်ရှင်ဖန်တီးမှုတွေကိုပြသနေပါတယ်။ခေတ်ဆက်ဆက်ကပြောင်းလဲသွားတဲ့အမေရိကန်ဖက်ရှင်တွေကိုရုပ်ရှင်ဒါရိုက်တာ၉ယောက်ကပြင်ဆင်ပြသထားတာကိုမဆူမြတ်မွန်နဲ့အတူကမ္ဘာတလခီတော့အစည်းအဝေးကနေတွားပြီးတော့ကြည့်ကြရအောင်ပါရှင်။အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာရှိတဲ့ The Met လို့အတူကခေါ်ကြတဲ့ Metropolitan Museum of Art အမျိုးပညာပြတိုက်ကြီးမှ In America an Anthology of Fashion ဆိုပြီး American Fashion ဖန်တီးမှုတွေကိုပြသနေပါတယ်ဆက်ရှိရာစုကနေဒီကနေ့အထိ American ပြည်ထောင်စုမှာအမျိုးသမီးအမျိုးသားတွေဘယ်လိုဝတ်စားခဲ့ကြသလဲဆိုတာကိုမတူညီတဲ့ကာလအပိုင်းအခြားလိုက်ပြင်ဆင်ပြသထားတာပါနှစ်ပေါင်း200ကျော်အတွင်းအမေရိကန်နိုင်ငံရေးရှင်ရှင်းမှုအတွေ့အခေါ်နဲ့ကိုပိုင်ဟပ်ပန်တွေကိုထင်ဟပ်စေတဲ့အမေရိကန်ဖက်ရှင်တွေကိုထူးခြားတဲ့အပြင်အစင်တွေနဲ့အတူခင်းကျင်းပြသထားတာဖြစ်ပါတယ်။ပိုပြီးထူးခြားတာကတော့မတူညီတဲ့ခေတ်တွေခွဲပြားထားတဲ့ပြကန်း73ခုကို Academy ဆုရှင် American Director တွေဖြစ်ကြတဲ့ Martin Scorsese, Sofia Coppola, Regina King စတဲ့ရုပ်ရှင် Director 6ယောက်ကပြင်ဆင်ထားကြတာဖြစ်ပါတယ်။
Yeah, no, this year it was a complicated show because they worked with 9 film directors.
ဒီနေ့ပြပွဲမှာရုပ်ရှင်ဒါရိုက်တာ6ယောက်နဲ့အတူတွဲပြင်ဆင်ပြတာရာဖြစ်လို့တိတ်အနှုတ်ဆိတ်ပါတယ်။ပြတဲ့ American ဆိုင်ရာအဆောင်ပတ်ချက်ကအခန်းတွေထဲမှာကျွန်တော်တို့ပြကျင်တာကိုလာကြည့်သူတွေနေမျောသွားအောင်ရုပ်ရှင်ဒါရိုက်တာတွေကသူတို့စိတ်ကူးနဲ့ပုံဖော်ပြင်ဆင်ပေးနိုင်မယ်ဆိုတဲ့အကြံစီနဲ့စခဲ့တာပါ။တကယ်ကိုထူးခြားတဲ့အတွေ့အကြုံဖြစ်ပါတယ်။
ကဲလိုက်ပြောင်းလဲသွားတဲ့ American ဘီသူကာနဲ့ဒီဇိုင်းသမိုင်းတွေကိုအထူးကြပြသထားတဲ့အဆောင်ဘက်ကအခန်းပေါင်း73ခန်းနဲ့မှ American ဒီဇိုင်နာတွေဖန်တီးထားတဲ့ဝတ်စုံပေါင်း100လောက်ကိုအသွေမျိုးစုံနဲ့တွေ့ရမှာဖြစ်ပါတယ်။ American Fashion နဲ့ပတ်သက်လို့ပြတိုက်မှာအထူးကမီးမောင်းထိုးပြချင်တာကိုရုပ်ရှင် Director တွေကသူတို့စိတ်ကူးအမြင်တွေနဲ့ဖန်တီးရတာကရုပ်ရှင်တကာရိုက်ကူးရတယ်လို့ပဲလို့ပြောပါတယ်
။ I feel fantastic. It's been months in the making, so to have this moment.
တကယ်လို့ထူးရဲ့ခံစားမှုပါ။လာနေကြီးအချိန်ယူပြင်ဆင်ခဲ့ပြီးအခုတော့ပြသနိုင်ပါပြီ။ရုပ်ရှင်တစ်ခုကိုရိုက်ကူးပြီးပြသတာနဲ့မကွာလပါဘူး။ရုပ်ရှင်ကစပြတဲ့ဤလူမျိုးပါပဲ။ဧည့်သည်တွေတခန်းဝင်တခန်းထွက်ကြည့်နေကြတာမြင်ရတဲ့ခံစားချက်ကတိတ်ကိုထူးပါတယ်။ဒါရိုက်တာလုံနေကြဆိုတော့ကြည့်နေသူတွေကိုဘယ်ဟာကြည့်တင်နေဒီဟာလေးသတိပြုမိမလားဆိုတာမျိုးပြောပြခြင်းနဲ့စိတ်ကိုမနှဲထိန်ထားရပါတယ်။
ဘောဂေါင်ကာပွဲတက်ကဝင်းလို့ကောင်းစဉ်ပေးထားတဲ့ပြကန်းအတွက်ဒီဇိုင်နာမာဂျရီပိုဂေဟန်ရဲ့ဝတ်ဆောင်တွေကိုပြင်ဆင်ထားတဲ့သူ့ရဲ့ဖန်တီးမှုတွေအပေါ်ပြပွဲလာသူတွေစိတ်ဝင်စားရှိကြတာကိုဝမ်းသာနေတာပါပြပွဲမှာဒါရိုက်တာကြီးမာတင်စကော်ဆေးစီက20ရာစုဖက်ရှင်တွေကိုဖက်ရှင်ဒီဇိုင်နာချောလ်စ်ဂျိမ်းစ်ရဲ့အဝတ်အစားတွေနဲ့ပုံဖော်ထားပါတယ်
American Fashion တမိုင်းကိုဂုဏ်ပြုထားတဲ့ In America an Anthology of Fashion ပြပွဲဖွင့်ပွဲကိုတမရကတော့ Jill Biden ကိုရိုင်းတက်ရောက်ပြီးတော့မိန့်ခွန်းပြောခဲ့တာပါ
The history of American design is rich and deep. It is a story of innovation and ingenuity.
American design သမိုင်းကတိတ်လေးနဲ့ထူးကဲဆန်းစုံပါတယ်။စမ်းသစ်တီထွင်မှုတွေ၊သူမတူအောင်ဖောက်ထွက်ဖန်တီးမှုတွေ၊ပြန်လည်စမ်းသစ်မှုတွေနဲ့ပြည့်နေနေတဲ့သမိုင်းဇာတ်လမ်းတစ်ခုဖြစ်ပါတယ်။အဲ့ဒီတမိုင်းဇာတ်လမ်းထဲမှာပါဝင်သူတချို့ကသူတို့ရဲ့အနုပညာတွေတက်ရောက်မှုတွေအတွက်အတိမတ်ပြုမခံရတဲ့သူတွေတခါတလေဖြစ်နေပါတယ်။ဒါပေမဲ့ဒီပြလိုက်မှာတော့သူတို့ရဲ့ဇာတ်လမ်းတွေကိုမိမောက်ထိုးပြထားပါတယ်။သူတို့ရဲ့အတန်တွေကျဲကျဲလောင်လောင်ကြားနိုင်မှာဖြစ်တယ်လို့သူတို့ရဲ့ဖန်တီးမှုတွေကိုလည်းထိုးလဲတောက်ပါနေမှာဖြစ်ပါတယ် ။ဥရောပဖက်ရှင်ဒီဇိုင်နာတွေလွှမ်းမိုးနေရယူထားတဲ့ကမ္ဘာဖက်ရှင်လောကကိုထိုးပေါက်ခဲ့တဲ့ American Fashion Designer တွေကိုဒီပြပွဲမှာအဓိကဂုဏ်ပြုထားပါတယ်။American fashion ရဲ့လို့ပြောစမှတ်ပြုရလောက်တဲ့အထိ American fashion တမိုင်းကိုပြောင်းလဲစေခဲ့တဲ့အဖြစ်တစ်ခုကိုလည်းပြပွဲမှာပြန်ပြီးပုံဖော်ပြထားပါရယ် The Battle of Versailles ဆိုတဲ့ခေါင်းစဉ်နဲ့နာမည်ကြီး American fashion designer လည်းဖြစ် director လည်းဖြစ်တဲ့ Tom Ford ကပြန်လဲပုံဖော်ထားတာပါ1983ခုနှစ်တုန်းက Versailles နတ်တော်ကြီးကိုပြင်ဆင်ဖို့ရန်ကုန်ငွေရှာ fashion show မှာ American နဲ့ပြင်သစ် fashion designer တွေသူတဲ့ကိုဦးအောင်တို့ fashion တွေအပြိုင်ဖန်တီးပြသခဲ့ကြပါရယ်ဒီပွဲကနေ American designer ရဲ့စမ်းသစ်ထူးခြားတဲ့လက်ရာတွေက fashion လောကမှာအသိအမှတ်ပြုစရာဖြစ်ခဲ့ပါတယ်။အဲ့ဒီပွဲတော့ကပါဝင်ခဲ့တဲ့ Holsten, Anne Klein, Oscar de la Renta စတဲ့နာမည်ကျော် American fashion designer ရဲ့ဝတ်စုံတွေဝတ်ဆင်ထားကြတဲ့အယုတ်တွေက fashion စစ်ပွဲဆင်နွှဲနေကြတဲ့ပုံစံမျိုး designer Tom Ford ကလုပ်ထားပါတယ်
။ As we celebrate the designers and the fashion that has shapedThe very identity of America.
American ရဲ့ဆိုပြီးမမတသားဖြစ်လျောက်ပုံဖော်ခဲ့တဲ့ဒီဇိုင်နာတွေနဲ့ fashion ကိုချီးကျူးဂုဏ်ပြုတဲ့အချိန်ထဲမှာသူတို့ဖန်တီးမှုတွေကကျမတို့အားလုံးအတွက်အားကျစရာဖြစ်ပြီးဆက်လက်ရှာဖွေလေ့လာခြင်းစိတ်တွေဖြစ်နေဖို့မျှော်လင့်ပါတယ်။နေ့စဉ်ကျမတို့ပတ်ဝန်းကျင်မှာရှိနေတဲ့အလှတရားတွေအမှုတရားတွေကိုမြင်လာနိုင်တယ်လို့မျှော်လင့်ပါတယ်။အရေးကြီးဆုံးကတော့ရဲရဲကြီးဖန်တီးရရမယ်ဆိုတဲ့အချက်ကိုသတိပေးနေတယ်လို့ဖြစ်မယ်လို့မျှော်လင့်ပါတယ်။ နယူးယောက်မြို့မှာရှိတဲ့ The Met အနုပညာပြလိုက်ချိန်မှာအဆင့်ဆင့်ပြောင်းလဲလာတဲ့ American Fashion တွေကို American ရုပ်ရှင် Director တွေကရုပ်ရှင်ပြခွက်တွေလိုမျိုးပုံဖော်ပြင်ဆင်ထားကြပါတယ်။ American Designer တွေခေတ်ဆက်ဆက်ဖန်တီးခဲ့တဲ့ Fashion Design တွေကို2022ခုနှစ် September 5ရက်နေ့အထိပြပွဲမှာပြသထားမှာဖြစ်ပါရဲ့ရှင်။ကျွန်မဆူမြန်းပါပ
ါ။ကဘာတလောခီတော့အစီအစဉ်ကိုမဆူမြတ်မတင်ပြပေးတော့တာပါရှင်သသရှင်များရှင် VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးလို့ရဲတေးတချင်းတောင်းဆိုလို့ရဲဆိုရင်တော့ VOA မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးရန်ကုန်စာတိုက်ကြီးစာတိုက်တက်တာအမှ855ကိုစာရေးတာပြပို့ဆက်သွင်းနိုင်ပါတယ်ခုတော့အကြံရှိနေတဲ့အချိန်တွင်တင်အကျဉ်းချုပ်ကိုကုဇော်မိုးကျော်ကပြောပြပေးပါအောင်ရှင
်အမေရိကန်ပြည်ထောင်စုတက်ဆက်ကီနယ်ရော့ဖ်မူရာရန်ကျောင်းမှာအင်္ဂါနေ့ကတန်တသမားတဦးဝင်ရောက်ပစ်ခတ်ခဲ့တဲ့အတွက်သေဆုံးသူဦးရေရအခုနောက်ဆုံးသတင်းတွေအရကလေး18ဦးထိရှိသွားပြီးလူကြီး3ဦးသေဆုံးခဲ့ကြောင်းစီးနေလွတ်တော်အမတ်ရိုလန်ဂူကာရော့ဖ်ကိုကပြောရဲတွေကိုကိုးကားပြီးပြောဆိုခဲ့ပါတယ်အသက်18နှစ်အရွယ်တန်တသမားလည်းသေဆုံးခဲ့ပါတယ်ဒီပစ်ခတ်မှုဟာတက်ဆက်ပြည်နယ်အတွင်းစာတင်ကျောင်းပစ်ခတ်မှုမှာအများဆုံးသေဆုံးတာဖြစ်ပါတယ်ယူကရိန်းကိုကျူးကျော်တိုက်ခိုက်မှုတွေသုံးလရှိလာတဲ့အချိန်မှာပဲယူကရိန်းအရှေ့ပိုင်းဒုံဘက်ဒေသမှာမကြုံဘူးလောက်အောင်ပြင်းထန်တဲ့ထိုးစစ်ဆင်တိုက်ခိုက်နေကြောင်းယူကရိန်းစစ်တပ်ကပြောဆိုပါတယ်။ရုရှားတပ်တွေဟာအရှေ့ဘက်စစ်စင်ရေးနယ်မြေကိုထိုးစစ်ဆင်နေပါတယ်။ထိတဲ့ရင်ဆိုင်ထားတဲ့ကျွန်တော်တို့တပ်တွေရှိအောင်အပြင်းထန်တိုက်ခိုက်နေပါတယ်လို့ယူကရိန်းတပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကပြောဆိုခဲ့ပါတယ်။တရုတ်နိုင်ငံအနေနဲ့နိုင်ငံတကာစီးမျဉ်းစည်းကမ်းအခြေခံမူတွေကိုလိုက်နာဖို့ယူကရိန်းစစ်ပွဲကိုနမူနာပေးပြီး6ရက်ကြာအာရှခီးစဉ်အဆုံးသတ်မှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောဆိုလိုက်ပါတယ်။နေပြည်တော်နဲ့တည်ထောင်ရေးနေပြည်တော်နဲ့တည်ထောင်မှုအထောက်အကူအနာနိုင်ငံတကာဥပဒေနဲ့လူ့အခွင့်အရေးတွေကိုချိုးပေါက်လာပြီဆိုရင်ကမ္ဘာပေါ်ကဘယ်နေရာမှာပဲဖြစ်ဖြစ်ကာကွယ်သွားရလိမ့်မယ်လို့သမ္မတဂျိုးဘိုင်ဒန်ကဂျပန်နိုင်ငံထိုကျိုမြို့ခွတ်ခေါင်းဆောင်အနေနဲ့ထိပ်သီးအစည်းအဝေးမှာပြောဆိုခဲ့ပါတယ်။တရုတ်ပြည်မှာရောက်ရှိနေတဲ့ကုလသမဂ္ဂမှလူ့အခွင့်အရေးမဟာမင်းကြီးမစ္စတာဘက်ရှလက်အနေနဲ့ကိုပိုင်အုတ်ချုပ်ခွင့်ရရှင်ချမ်းဒေသကဝီဂါမွတ်စလင်တွေပေါ်ကြီးလေးတဲ့လူ့အခွင့်ချိုးပေါက်မှုနဲ့လူသားတို့ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတိုးလာနေတယ်ဟုတ်ဖြည့်ရှင်းသင့်တယ်လို့ Amnesty အပါအဝင်လူ့အခွင့်အဖွဲ့ကတောင်းဆိုလိုက်ပါတယ်
။ကျေးဇူးပါရှင်။ တရင်ချစ်ချက်ကိုကုသမောကျော်ကြေညာခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရင်မူကတော့ကိုရဲမွန်ဖြစ်ပြီးအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Darius Smith တို့ဖြစ်ပါတယ်ဒီကနေ့မနေ့ဖက်အစီအစဉ်တွေကိုတော့အလိုင်းတူမီတာ30 40 48 50တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်တော်တော်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးပေးအားနဲ့ကင်းပြီးတော့အကြံမရှင်လာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်ကျွန်မနှောင်းလာပါ
This program has come to you from the Voice of America, Washington.